Welcome to the Voice of America in Burmese.
ဘီရနဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2023ခုနှစ်ဇန်နဝါရီလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 48နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုညာဝဲအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ထိုင်းမြန်မာနယ်စပ်မှာရွှေတိရဂံထုတ်9လုံးစိတ်ကြွဆေးပြားတွေတန်းတဲ့ချီဖမ်းမိပါတယ်တမရဂျိုးဘိုင်နေကယူကရိန်းကိုခင်မီတင်က32စီးပေးပို့ဖို့ကြေညာလိုက်ပါတယ်ယူကရိန်းအော်ဒီဆာမြို့ကိုကုလသမဂ္ဂယူနက်စကိုကကမ္ဘာအမွေအနှစ်ဆင်းသွင်းလိုက်ပါတယ်ရုရှားကလူခွေချိုးဖောက်မှုတွေကိုတရားဆွဲဆိုတာကို EU လူအခွင့်အရေးတရားရုံးကလက်ခံလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ဟုတ်ကဲ့ပါ။အဲ့လိုထိတ်တန့်ရအောင်နောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံစကိုင်းတိုင်းအတွင်းမှာစစ်ကောင်စီနယ်မြေရှင်းလင်းလုပ်နေတာကြောင့်ဒီမြေမျိုးမှိုင်းတွေမြုပ်ထားတဲ့ဒါနဲ့ပတ်သက်ပြီးတော့ဒေသခံတွေဘယ်လိုကြုံတွေ့နေရပါသလဲ
။ဒေသခံမြေဒီဘက်ကခံနေရတာခုမှအကြီးတော့လည်းပဲကာဝေးမှာဒီလိုအားရှိနေရကဝေးသမားတော့သူလုံလုံရေးအပြည့်ရရှိပြီးသားပြီ
ဒီသူတိုင်းတိုင်းအတွင်းမှာဒီစစ်ဆောင်တွေကိုအကူအညီပေးနေတဲ့ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီသတင်းပေးပို့ချက်နဲ့အတူဒီကဘာမှာနောက်ဆုံးရသတင်းဖြစ်တဲ့ဒီယူကရိန်းနိုင်ငံကိုစီးရီးယားအကူအညီရမှာဒီအမေရိကန်ရဲ့တင်ကားတွေပီရစ်အိဆာရဲ့နောက်ဆက်တွဲအခြေအနေတွေတင်ပြမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအစိုးရခန်းစာနဲ့ပတ်သက်လို့လည်းပြောပြဖို့ရှိနေပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
နောက်လာမယ့်လပိုင်းတွေအတွင်းရုရှားကထိုးစစ်ကြီးတစ်ခုဆင်နွှဲလာခဲ့လို့ရှိရင်ယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်လို့အေဗရမ်တင်ကာ30စီးပေးမယ်လို့ဗဟုထုနေ့တုန်းကသမ္မတဘိုင်ဒန်ကထုတ်ဖော်ကြေညာလိုက်ပါတယ်
These tanks are further evidence of our enduring unflagging commitment to Ukraine and our confidence.
ဒီတင်ကားတွေပေးလိုက်တာဟာအမေရိကန်အနေနဲ့ယူကရိန်းကိုမစုံမနစ်ကူညီသွားမယ်ဆိုတဲ့တန်ဋိဌာန်ကိုဖော်ပြလိုက်တာဖြစ်တယ်လို့ယူကရိန်းတပ်ဖွဲ့တွေရဲ့အရေးအချင်းကိုလည်းယုံကြည်စိတ်ချတဲ့အတွက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ကလက်တလောတင်ကားတွေမပေးသေးဘူးဆိုတဲ့အစောပိုင်းဆုံးဖြတ်ချက်ကိုပြင်ဆင်ပြီးအခုလိုပေးလိုက်တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအကောင်းဆုံးတင်ကားတွေအဖြစ်ရင်ညွတ်သုံးလုံးပြီးစစ်ပွဲမှာထိထိရောက်ရောက်အသုံးပြုဆိုင်စွမ်းရှိဖို့ရေရှည်မွတ်မှန်ထိမ့်သိမ့်ဖို့လိုအပ်တဲ့ပစ္စည်းတွေအပိုပစ္စည်းတွေနဲ့အတူပေးပို့သွားမယ်လို့တမရဘိုင်ဒန်ကကြေညာခဲ့တယ်ပါဒီကြေညာချက်ဟာဂျာမနီကလက်ပတ်2တင်ကားတွေပေးပို့မယ်လို့ဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအချာမှာပဲတမရဘိုင်ဒန်ကအင်ဗျူတော်ကကြေညာခဲ့တာဖြစ်ပါတယ်ယူကရိန်းအနေနဲ့တင်ကားအစီ250ကနေ900လောက်အထိလိုအပ်မယ်အကြောင်းအနောက်နိုင်ငံတွေကနေအနောက်နိုင်ငံတွေကနေနောက်ထပ်တောင်းခံလိုတာကတော့တာဝဲပစ်မီဆိုင်းတုံးတွေဖြစ်တယ်လို့ယူကရိန်းသမ္မတဇာလင်စကီရဲ့အကြံပေးက VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်ချမ်းလူဟန်စ်နဲ့ဒေါညက်စ်ဒေသတွေခွဲထွက်သွားအောင်လှုပ်ဆောင်တာအတွက်ရောမလေးရှားနိုင်ငံပိုင်း MH17 ခီးတဲ့တင်လေရင်ပစ်ချခဲ့တဲ့လုပ်ရအတွက်ပါရုရှားရဲ့လူအခွင့်အရေးချိုးဖောက်မှုတွေအဖြစ်ယူကရိန်းနဲ့နယ်သာလန်နိုင်ငံတွေကတရားစွဲတင်တဲ့အမှုကိုဥရောပလူအခွင့်အရေးတရားရုံးECHR ကလက်ခံလိုက်ပါတယ်ဒီလိုလက်ခံလိုက်တာကလုံထုံးလုံဒီအရသာဖြစ်ပြီးတရားစီရင်ဖို့မဟုတ်သေးကြောင်းဒါပေမဲ့ယူကရိန်းကနေနယ်မြေခွဲထွက်သွားတဲ့ကိစ္စမှာရုရှားကလူအခွင့်အရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်အတွက်တာဝန်မကင်းဘူးလို့ပြင်သစ်နိုင်ငံ Strasbourg မြို့အခြေစိုက် ECHR တရားရုံးကလက်ခံလိုက်တဲ့သဘောလည်းဖြစ်ပါတယ်ဒီအမှုကိုပြန်လည်သုံးသပ်သွားမှာဖြစ်ပြီးနောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့နောက်ထပ်အနည်းဆုံးတစ်နှစ်နှစ်နှစ်လောက်အချိန်ရယူရအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ယူကရိန်းကရုရှားအပေါ်တရားစွဲဆိုတဲ့နောက်ထပ်အမှု၃ခုကိုလည်း ECHR တရားရုံးကလက်ခံထားပြီးစီရင်ချက်ချဖို့ဆိုင်းငံ့ထားစေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းမြို့ဖြစ်တဲ့ Odessa ကိုကုလသမဂ္ဂ UNESCO ကကမ္ဘာရှေ့အောင်အမွေအနှစ်အဖြစ်ဗုဒ္ဓဟူးနေ့ကအသိအမှတ်ပြုလိုက်ပါတယ်။ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ရဲ့အဖွဲ့ဝင်22နိုင်ငံမဲခွဲရမှာထောက်ခံမဲ6မဲကန့်ကွက်မဲ3မဲဂျာနေ14မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်အခုလိုအတိမတ်ပြုဖို့ကိုရုရှားကအကြိမ်ကြိမ်ကန့်ကွက်ခဲ့တဲ့အတွက်ကြံ့ကြံ့နေတာဖြစ်ပါတယ် ရုရှားကအော်ဒါဆာမြို့ကိုရုရှားဘီယင်မာဒုတိယမြောက်ကက်သရင်းက18ရာစုနှောင်းပိုင်းမှာထူထောင်ခဲ့တယ်လို့ပြောဆိုပါတယ်။ယူကရိန်းယဉ်ကျေးမှုဝန်ကြီးအော်လက်ဆန်ဒါတချန်ကိုနဲ့အော်ဒါဆာမြို့တော်ဝန်ဂက်ဒန်လီဒူရှန်နော့တို့ကတော့ဒီအချက်ကိုလက်မခံပဲဒီမတိုင်ခင်နှစ်ပေါင်းများစွာကတည်းကထွန်းကားခဲ့တာဖြစ်တဲ့ကြောင်းခြေပါထားတယ်လို့ AFP သတင်းကဖော်ပြပါတယ်။မြို့တော်ဝန်ဒူရှန်နော့ကတော့ဒီစိတ်ကမ်းမြို့ဟာ15ရာစုလောက်ကတည်းကထွန်းကားလာခဲ့တာလို့ပြောဆိုခဲ့ပါတယ်။ယူကရိန်းကယူကရိန်းသမ္မတဇာလင်စကီကတော့ UNESCO ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးပင်လယ်နဲ့ဒေသရဲ့ပလဲလို့တင်စားခေါ်ရတဲ့အော်ဒါဆာမြို့ကိုအခုအခါ UNESCO ရဲ့ကာကွယ်စောင့်ရှောက်မှုရပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကကမ္ဘာအမွေအနှစ်စီးရင်သွင်းဖို့သမ္မတဇာလင်စကီကတောင်းဆိုခဲ့တာပါ။ယူကရိန်းရဲ့နေရာ6ခုကိုကမ္ဘာအမွေအနှစ်စီးရင်သွင်းခဲ့တာဖြစ်ပြီးမြို့တော် Kiev က Saint Sophia ဘုရားကျောင်းနဲ့ Lviv မြို့ကသမိုင်းဝင်နေရာတွေလည်းပါဝင်ပါတယ်။
ဖန်တန်နီလိုစေဝါရီဥပဒေမဲ့အမေရိကန်နိုင်ငံတဲ့ဝင်ရောက်လာတာတွေကိုတားဆီးနိုင်ဖို့အပောင်းဝင်မွေးအစည်းအဝေးနေနေရေးမှာတရုတ်နိုင်ငံနဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်ဖို့အမေရိကန်ပြည်ထောင်စုကအင်တိုက်အားဒဏ်ကြိုးပမ်းနေကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကပြောကြားလိုက်ပါတယ်။လာမယ့်ဖေဖော်ဝါရီအစောပိုင်းနိုင်ငံယာယီဝန်ကြီးအန်တိုနီဘလင်ကင်ပေကျင်းမြို့ကိုသွားမဲ့ခီးစဉ်မတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါ။ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံခြားဆက်ဆံမှုကပြီးခဲ့တဲ့လတွေအတွင်းအကန့်အသတ်ရှိခဲ့ကြောင်းလဲအမေရိကန်အရာရှိတွေကထုတ်ပြောပါတယ်တရားမဝင်မူရစီစီးဆင်းမှုကိုတရုတ်ကနှိမ်နင်းခဲ့တဲ့အတိတ်ကာလလုံဆောင်ချက်တွေရှိပေမဲ့ဖန်တန်နီနဲ့အခြားမူရစီထုတ်လို့ရမှာမှောင်ကိုကိုင်းနေတုံးနေတဲ့ဓာတုပစ္စည်းနဲ့ထုတ်လို့မှုကိရိယာတွေလက်ဝယ်မရောက်ရှိအောင်ဟန်တာနိုင်ရေးစတဲ့အတိတ်ပဲရှိပြီးခိုင်မာတဲ့ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံအနေနဲ့လုံပြစေလိုကြောင်းအမေရိကန်နိုင်ငံသားကြီးဝင်ဌာနပြောခွင့်ရ Net Press ကဒီသတင်းပတ်တဲ့ VOA ကိုပြောခဲ့ပါတယ်။နိုင်ငံတကာမူရစ်မောင်ခိုခိုင်းနေနေနေရေးကိုအမေရိကန်ကဦးစားပေးလှုပ်ဆောင်သွားနိုင်ရေးအတွက်အမေရိကန်လွှတ်တော်နှင့်စလုံးက Fundamental Reset Act ကိုဥပဒေဖြစ်ပြဋ္ဌာန်းခဲ့သလိုသမ္မတဘိုင်ဒန်ကလည်းလက်မှတ်ထိုးအတည်ပြုခဲ့တာပါ။မူရစ်စေတတ်တဲ့အဲ့ဒီဆေးကြောင့်အသက်18ကနေ49နှစ်ကြာအမေရိကန်နိုင်ငံသားတွေတည်ဆုံနေရတာဖြစ်ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပတိနဲ့မနေ့ပတ်အတန်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ထိုင်းမြန်မာနယ်စပ်ချင်းတိုင်းပြည်နယ်မေဖာလွန်ဒေသမှာကာလတံမိုးဘက်ငွေတန်ပေါင်း900လောက်တံမိုးရှိတဲ့ရွှေသတိကန်ဒေသသူ93လုံးတစ်စိတ်ပါစိတ်ကြွစေအလုံးရင်6တန်းနဲ့အတူမူးယစ်မောင်ခိုသမားတောင်ပေါ်တိုင်းရင်သား5ဦးကိုဖမ်းမိခဲ့တယ်လို့ January 25ရက်နေ့ကဗန်ကောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမူးယစ်စေဝါနှိမ်နင်းရေးအဖွဲ့ကပြောဆိုသွားခဲ့ပါတယ
်ဖော်ပြပေါ်ကဆေးထိုင်းတန်းစာว่าจ้างลำเลียงแล้วก็นำยาเสพติด
ဒီမွေးစေဝါကိုင်းဟာတဖက်နိုင်ငံကဝင်လာတဲ့စိတ်ကြဆွေးပြားတွေကိုလက်ခံပြီးထိုင်းနိုင်ငံအတွင်းပိုင်းကိုတည်ယူပို့ဆောင်ရောင်းချပေးနေတဲ့ကွန်ရက်ဖြစ်ပါတယ်အခုလိုဖမ်းဆီးနိုင်ဖို့တာဝန်သိပြည်သူတွေရဲ့သတင်းပေးချက်တွေကိုအခြေခံစောင့်ကြည့်ပြီးထောက်လန်းဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့ထိုင်းတရားရေးဝန်ကြီးနိုင်ဆုံဆက်ထပ်စုတင်ကပြောဆိုသွားတာဖြစ်ပါတယ်အခုလိုဖမ်းဆီးလိုက်တဲ့မွေးစေကိုင်းဟာအရင်ကလည်းစိတ်ကြွဈေးပြတန်ပေါင်းများစွာကိုကုန်တင်ငားနဲ့၃ချိန်တင်ပို့ခဲ့တယ်လို့ထိုင်းတရားရေးဝန်ကြီးထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်အခုလိုစိတ်ကြွဈေးပြအများအပြားဖမ်းမိခဲ့ပြီးနောက်တိုင်းဒီတောင်ပေါ်သားတိုင်းရင်းသားတွေပိုင်ဆိုင်တဲ့အင်ကိုလုံးပိုင်ဆိုင်တဲ့ပစ္စည်းတွေအပါအဝင်ဘတ်တန်ပေါင်း32တန်းကိုနိုင်ငံတော်ပိုင်အဖြစ်သိမ်းယူခဲ့တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ဒီမူရစ်ကွန်ရက်ကိုဖမ်းမိဖို့တရင်ပေးခဲ့သူကိုလည်းနိုင်ငံတော်ပန္နာဖြစ်သိမ်းယူခဲ့တဲ့ပိုင်ဆိုင်မှုတွေတဲကတန်ဖိုး900ခန့်နှုန်းကိုစုကြည့်ဖြစ်ပေးမှာဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်
။အီရန်နိုင်ငံမှာမာရှာအာမနီတည်ဆုံးခဲ့တာကိုအခြေပြုပြီးလာပေါင်းအတန်ကြာဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နင်းခဲ့တဲ့လုံရက်အပေါ် EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတွေကအီရန်ကိုဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တာကိုတုတ်ပြန်တဲ့အနေနဲ့ EU နဲ့ဗြိတိန်နိုင်ငံကလူပုဂ္ဂိုလ်34ဦးနဲ့ကုမ္ပဏီတွေကိုဗုဒ္ဓဟူးနေ့ကအီရန်ကနေပြီးတော့ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်လိုက်ပါတယ်။ EU နဲ့ဗြိတိန်နိုင်ငံတွေကအီရန်ကိုနောက်ထပ်ဒဏ်ခတ်မှုအသစ်လုပ်လိုက်ပြီးနှစ်ရက်အကြာမှာအီရန်ကအခုလိုအရေးယူဒဏ်ခတ်မှု လှုပ်လာတာပါ။အီရန်ကတန်ခတ်ပိတ်ဆို့မှုလုပ်လိုက်တဲ့အထက်မှာဗန်စီရင်တွေပိတ်ပစ်တာ၊အီရန်ဘန်ဒီကိုငွေလွှဲပြောင်းတာတွေကိုပိတ်ဆို့တာတွေပါဝင်တယ်လို့အီရန်ကိုဝင်ထွက်မဲ့ဗီဇာထုတ်ပေးမှုတားမြစ်ချက်တွေလည်းပါဝင်တယ်လို့အီရန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါရယ်။အခုလိုပိတ်ဆို့ရတာဟာအီရန်ပြည်သူတွေအပေါ်အကြမ်းဖက်မှုဖြစ်ပေါ်လာအောင် EU နဲ့ BRICS နိုင်ငံတွေကနေလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုအကြမ်းဖက်အုပ်စုတွေနဲ့အကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်နေတာကြောင့်ဖြစ်တယ်လို့အီရန်ဘက်ကဆွဆွဲပါရယ်။အီရန်ကအခုလိုတုံ့ပြန်အရေးယူတာဟာနိုင်ငံရေးရည်ရွယ်ချက်ရလှုပ်ချင်းတာဖြစ်တယ်လို့ EU ဘက်ကပြောဆိုလိုက်ပြီး EU ကချမှတ်ခဲ့တဲ့ဒဏ်ခတ်မှုတွေဟာလက်တွေ့ရင်ဆိုင်ခဲ့ရတဲ့မြေပြင်အခြေအနေတွေပေါ်မှာအခြေခံဆုံးဖြတ်ခဲ့ခြင်းသာဖြစ်ကြောင်းလည်းပြောပါရယ်။အီရန်အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိပြီးမိမိပြည်သူတွေပေါ်အခြေခံလွတ်လပ်ခွင့်ပေးဖို့ EU ကဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်း EU နိုင်ငံသားရေးမူဝါဒအကြီးအကဲဘိုရဲကပြောပါရယ
်။အီရန်နိုင်ငံသုံးဒီနာငွေကြေးတံပိုးရော့ချခဲ့တာကိုမကျေနပ်တဲ့အတွက်ယာနဲ့ထိတဲ့သူတွေဟာဗိုလ်ထုနေကဘက်ဒ်ကတ်မြို့တော်မှာရှိတဲ့ဗဟိုဘဏ်အနီးမှာဆန္ဒပြခဲ့ကြပြီးငွေကြေးတံပိုးတည်ငြိမ်အောင်ထိမ့်ပေးဖို့အစိုးရကိုတောင်းဆိုပါတယ်ဆန္ဒပြသူတွေဟာလူငယ်တွေအများစုဖြစ်ပြီးလုံခြုံရေးတွေလည်းတင်းကျပ်စွာချထားပါတယ်ဗန်ဒီရဲ့အဂရိလိုက်စားမှုကိုနိုင်ငံရေးသမားတွေကအကာအကွယ်ပေးထားတယ်လို့ဆန္ဒပြသူတွေရဲ့ကြွေးကြော်သံတစ်ခုမှရေးသားထားပါတယ်ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဒီနာငွေဟာအမေရိကန်ဒေါ်လာကို1,680အထိကျဆင်းသွားခဲ့ပါတယ်ဒါဟာနိုဝင်ဘာလကတည်းကနဲ့စာရင်900,000,000တုန်းကျဆင်းသွားခဲ့တာဖြစ်ပါတယ်အစိုးရငွေလဲနှုန်းကတော့ဒေါ်လာကို1,480ပဲသတ်မှတ်ထားပေမဲ့ဗိုလ်ထူးနဲ့အပြင်ငွေလဲနှုန်းကတော့ဒေါ်လာကို1,610ဈေးပေါက်ပါတယ်ပြီးခဲ့တဲ့နေ့တုန်းကတော့ဘိုဘန်ဥက္ကဋ္ဌနှုတ်ထွက်တာကိုအီရတ်ဝန်ကြီးချုပ်ကလက်ခံခဲ့ပါတယ်တချို့အီရတ်နိုင်ငံရေးသမားတွေကတော့ဒီနာငွေနှုန်းကျဆင်းတာကအမေရိကန်ဘိုဘန်ရဲ့စီကံတင်ချမှုတွေကြောင့်လို့ပြောဆိုခဲ့ပါတယ
်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခန်ရဲ့PDI ပါတီကထိတ်တန်းခေါင်းဆောင်တဦးကိုရွေးကောက်ပွဲကော်မရှင်အကြီးအကဲနဲ့အခြားအစိုးရအရာရှိတွေကိုချိန်ချောက်ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့ဗိုလ်ထုနေ့အစောပိုင်းမှာရဲကဖမ်းဆီးလိုက်ပါတယ်အစိုးရကိုပွင့်လင်းစွာဝေဖန်ပြောဆိုလို့ရှိတဲ့ PDI ပါတီဒုဥက္ကဋ္ဌဖြစ်တဲ့ Forward Chowdhury အခုလိုဖမ်းဆီးခံရတာကပါတီအတွက်နင့်နာမှုဖြစ်တာကြောင့်ဒီလိုဖမ်းဆီးတာအတွက်ရှုတ်ချတယ်လို့သူ့ကိုအ мян ပြန်လှုပ်ပေးဖို့ပါတီကတောင်းဆိုပါတယ် Chowdhury ကိုဖမ်းဆီးလိုက်တဲ့အပေါ်ဝန်ကြီးချုပ်ဟောင်းခန်းကလည်းပြစ်တင်ရှုတ်ချလိုက်ပြီးပါကစ္စတန်နိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝကင်းမဲ့နေပြီလို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားလိုက်ပါတယ်ခင်ဗျာ မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကြော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသိမ့်မကြခင်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့သတင်းပြပိုချက်တွေနိုင်ငံတကာကထိတ်တန့်စိတ်ဝင်စားပွဲသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ရုရှား-ယူကရိန်းအရေးနဲ့ပတ်သက်ပြီးကြည့်အောင်ပါ။ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းအတွက်အမေရိကန်က M1 Abrams တင်ကားတွေပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုနေ့မှာကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီကလည်းသူ့နိုင်ငံထုတ်တဲ့ Leopard 2တင်ကားတွေယူကရိန်းကိုပေးမဲ့အပြင်ဗြိတိန်နဲ့ခြားဥရောပနိုင်ငံတချို့ကပါတင်ကားနဲ့မြေပြင်တိုက်ခိုက်ရေးသုံးယာဉ်တွေကိုပေးပို့လုပ်နေတဲ့အတွက်17လပြည့်လာပြီဖြစ်တဲ့ယူကရိန်းစစ်ပွဲအခြေအနေဟာတနည်းတဖုံအပြောင်းလဲတွေဖြစ်လာနိုင်ပွဲရာရှိပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
အမေရိကန်လို့ရှစ်မြေပြင်သုံး M1 Abrams တင်ကားတွေဟာယူကရိန်းတပ်သားတွေအတွက်ကင်တွယ်ရမှာရောထိမ့်သိမ့်ရမှာပါတိတ်ခက်ခဲနိုင်တယ်ဆိုပြီးသမရဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ကလနဲ့ချီးပြီးငင်းပယ်နေရကနေဗိုလ်တခုနေ့ကတော့30ဒဇင်းပို့ပေးမယ်လို့သမရဘိုင်ဒန်ကကြေညာလိုက်တာဖြစ်ပါတယ
် And today I'm announcing that the United States will be sending 31 Abram tanks to Ukraine the equivalent of one
American ပြည်ထောင်စုကနေယူကရိန်းအတွက် Abrams တင်ကား30ဒဇင်းကိုပို့ပေးမှာဖြစ်ပါတယ်ဒါဟာယူကရိန်းတရင်အင်အားနဲ့ညီမျှပါတယ်ဒါဟာယူကရိန်းနဲ့သူတို့ပိုင်နက်ကိုသူတို့ကာကွယ်နိုင်ရင်းနဲ့သူတို့မဟာဗျူဟာအောင်မြင်ရေးအတွက်ပိုကောင်းလာစေမယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းအကြံပေးပါတယ်
။ Abrams တင်ကားတွေဟာကမ္ဘာမှာအစွမ်းထက်ဆုံးတင်ကားအဖြစ်နဲ့နာမည်ကြီးပါတယ်။သူ့ကိုကင်တွယ်ဖို့ရောထိမ့်သိမ်းဖို့ပါအလွန်ရှုပ်ထွေးတဲ့အတွက်ယူကရိန်းကိုဒီတင်ကားတွေနဲ့အတူတခြားလိုအပ်တဲ့စစ်ပစ္စည်းအစိတ်ပိုင်းတွေကိုပါပေးမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီတင်ကားတွေကိုရှစ်မြေပြင်မှာယူကရိန်းနဲ့ထိတိရရောက်အသုံးပြုနိုင်ဖို့လဲသင်တန်းတွေစပြီးပေးတော့မယ်လို့ပြောပါတယ်။ဒါပေမဲ့ဒီတန့်ကားတွေစစ်မြေပြင်ရောက်ဖို့အတွက်ကတော့အချိန်ပေးရမှာဖြစ်ပြီးဒ ဒါရီကိုယူကရိန်းတပ်သားတွေအသေးချာသုံးနိုင်အောင်လုပ်အောင်မယ်လို့လည်းပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဂျာမနီအပါဝင်တခြားနိုင်ငံတွေကလည်းယူကရိန်းအတွက်စစ်မြေပြင်သုံးတိုက်ခိုက်ရေးရင်တွေကိုပို့ပေးဖို့ပြောလာချိန်မှာအမေရိကန်ကအခုလိုအေဘရမ်စ်တန်ကာတွေပေးဖို့လှုပ်လာတာဖြစ်ပါတယ်။ဂျာမနီကသူ့ရဲ့ Leopard 2A6 အမျိုးအစားတန်ကာ14စင်းယူကရိန်းကိုပေးဖို့ရည်အတွက်အမေရိကန်ကအခုလိုလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။သူ့ရဲ့တန်ကာတွေပေးဖို့မဆုံးဖြတ်နိုင်ပဲဖြစ်နေတဲ့ဂျာမနီကို EU ဥရောပနိုင်ငံတွေကဝိုင်းဝန်းဝေဖန်လာချိန်မှာရုရှားဘက်ကတုံ့ပြန်လာမဲ့ဒေါသကိုသူ့တနိုင်ငံနဲ့မခံလို့တဲ့ဂျာမနီကအမေရိကန်ဘက်ကအေဘရမ်စ်တန်ကာတွေပို့မပေးရင်သူလည်းပို့ပေးမှာမဟုတ်ဘူးလို့တင်ခံခဲ့တာပါ။ဗိုလ်တော်ဖူးနဲ့သမ္မတအင်ဂျူမှာပြောကြရမှာတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားစိတ်ဝမ်းကွဲဖို့ရုရှားကမျှော်လင့်နေပေမဲ့အမေရိကန်နဲ့မဟာမိတ်တွေကြားသွေးစည်းမှုဟာလုံးဝခိုင်မာမှုရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
်။ Because you all know I've been saying this for a long time. The expectation on the part of Russia is we're going to break up. We're not going to stay united, but we are fully, thoroughly, totally united.
ဟိုးရင်ကကျွန်တော်ပြောနေကြတဲ့အတိုင်းပါပဲ။ကျွန်တော်တို့တွေစီစီလုံးလုံးမရှိဖို့တွေးကွဲသွားဖို့ကိုရုရှားကမျှော်လင့်နေတာပါ။ဒါပေမဲ့ကျွန်တော်တို့ကလုံးဝတကယ့်ကိုစီလုံးညီညွတ်ကြပါတယ်။အခုနွေဦးကာလာရောက်လာတော့မှမို့ယူကရိန်းတပ်တွေသူတို့ပိုင်နက်ကိုကာကွယ်ဖို့လုံနေကြသလိုတံပြန်ထိုးစစ်ဆင်မှုပါပြင်ဆင်နေကြပါတယ်။သူတို့နယ်မြေတွေပြန်ရဖို့စစ်မြေပြင်မှာရုရှားဘက်ကပြောင်းလဲလာမယ့်နှီးပြူတာတွေကိုသူတို့တွန်းလှန်နိုင်စွမ်းရှိဖို့လိုသလိုမြေပြင်တိုက်ခိုက်နိုင်စွမ်းတိုးတက်ဖို့လည်းလိုပါတယ
်။အမေရိကန်ကယူကရိန်းအတွက်ဒေါ်လာသန်း400တန်းပစ္စည်းတွေပေးရမယ်လို့ဗိုလ်တော်ဘူးနေမှာပဲကြေညာလိုက်ပါတယ်။ဒီထဲမှာအေဘရမ်စ်တင်ကားတွေအတွက်ရှင်းမြေပြင်တဲ့တစုံတရာပစ္စည်းချို့ယွင်းမှုရှိရင်တဲထုတ်နိုင်တဲ့တန်ကားလိုယင်မျိုးဖြစ်တဲ့ M88 ကယ်ဆယ်ရေးယင်၈စီးလဲပါဝင်ပါတယ်။ယူကရိန်းအတွက်ပြင်သစ်ဗြိတန်၊အမေရိကန်၊ပိုလန်၊ဂျာမနီ၊နယ်သာလန်နဲ့ဆွစ်ဇာလန်နိုင်ငံတွေကပေးပို့မဲ့တန်ကားနဲ့ရှင်းမြေပြင်သုံးလက်နဲ့တက်ဆင်ထားတဲ့ယင်ကအစီပေါင်းရာနဲ့ချီရှိနေတာပါ။အခုလိုတိုက်ခိုက်ရေးအကူအညီတွေတိုးပြီးရလာနေတဲ့ယူကရိန်းအတွက်ရုရှားရဲ့အင်အားတောင့်တင်းမှုကိုဖြိုခွင်းဖို့သူတို့ရဲ့စူးစမ်းမှုနဲ့သူတို့တွန်းလှန်နေတဲ့စစ်ပွဲဟာဂန္ဓာတက်တစ်ခုကိုပြောင်းလာနေပြီလို့အများကသုံးသပ်နေကြပါတယ
်။ဒေါခင်မျိုးသက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ရုရှားယူကရိန်းစစ်ပွဲအခြေအနေတွေကနေဒီကမ္ဘာစီးပွားရေးအလားအလာတွေဘက်ကိုလည်းကြည့်အောင်ပါ။2023ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာကိုထုတ်ပြန်လိုက်တဲ့အထက်မှာတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကအထူးနှေးကွေးမယ်ဆိုတဲ့ခံမှန်းချက်နဲ့အတူပဲအခုနှစ်အတွင်းစီးပွားရေးအခြေအနေမရေမရာမတေချာမှုတွေကိုကုလသမဂ္ဂရဲ့စီးပွားရေးပညာရှင်တွေကသုံးသပ်တင်ပြခဲ့ပါတယ်။ဂျနီဗာကနေလီဇာ Schlein ပေးပို့တဲ့ဒီသတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ပြဿနာပေါင်းစုံချောင်းကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တရားမှုဖြစ်စေပါတယ်။လက်တလောဆဲစုနှစ်တည်းအတွင်းကမ္ဘာစီးပွားရေးမှာဖွံ့ဖြိုးမှုအနှေးကွေးဆုံးအခြေအနေတစ်ခုကိုရောက်ရှိခဲ့တဲ့ပြင်းထန်တဲ့ပဋိပက္ခတွေအများအပြားကိုကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ COVID-19 ကပ်ဘေးရောဂါ၊ယူကရိန်းကစစ်ပွဲ၊ငွေကြေးဖောင်းပွမှုတိုးလာမှုနဲ့ရာသီဥတုရေးပေါ်အခြေအနေတွေအပြင်တခြားသောပြဿနာတွေကြောင့်ဆင်းရဲတဲ့နိုင်ငံတွေမှာရေရိုးဖွံ့ဖြိုးမှုအလားအလာတွေဆုပ်ယုပ်စေသလိုရေရှည်တည်တဲ့နယ်ဖွံ့ဖြိုးမှုတွေရုတ်ရော့သွားစေဖို့အထိချိန်ချောင်းနေတယ်လို့ဖော်ပြပါတယ်။ကမ္ဘာထုတ်လုပ်မှုဖွံ့ဖြိုးမှုက2022ခုနှစ်အတွင်းခန့်မှန်းခြေ300ဂိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်အတွင်း 1.9 ဂိုင်နှုန်းကိုကျဆင်းမဲ့အကြောင်းအစိုးရခန့်စာမှာခန့်မှန်းထားပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနကအကြီးတန်းစီးပွားရေးပညာရှင်အင်ကိုပီထာလီကအခုလိုပြောပါတယ်။
The economic trajectory this year and next year
ငွေကြေးဖောင်းပွားမှုငွေကြေးနဲ့ဗန်နာရေးမှုဝါဒဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအခင်းကျင်းတွေကဒီနှစ်နဲ့လာမယ့်နှစ်စီးပွားရေးလမ်းကြောင်းရဲ့တိသာထင်ရှားရဲ့မောင်းနှင်အားဖြစ်ပါလိမ့်မယ်။သတင်းကောင်းကတော့စွမ်းအင်စွမ်းနှည့်ခါနဲ့ဓာတ်မြေဩဇာဈေးနှုန်းတွေကပြီးခဲ့တဲ့နှစ်လယ်ပိုင်းအမြင့်ဆုံးဈေးနှုန်းကနေတိတိတသာဈေးကျလာနေတာဖြစ်ပါတယ်။ဒါပေမဲ့စွမ်းနှည့်ခါလုံခြုံမှုကတော့အေယာမစင်ခေါ်ချက်တစ်ခုအဖြစ်ကဘာတဝန်းဆက်ပြီးကြုံနေရပါတယ်။စာနယ်ကမလုံခြုံမှုနဲ့ကြုံတွေ့ရတဲ့လူကြီးက2019နောက်ပိုင်းနှစ်ဆကျော်ဖြစ်လာပါတယ
်။အမေရိကန်ဥရောပသမဂ္ဂနဲ့တခြားသောဖွံ့ဖြိုးပြီးနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအားနည်းခဲ့တာကြောင့်ကြံကဘာရဲ့စီးပွားရေးအပေါ်မှာလည်းစူးစူးရွရွထိခိုက်စေတယ်လို့အစိုးရခန်းစားကဖော်ပြပါတယ်။ဖွံ့ဖြိုးစေဒေသအများစုမှာတော့ဒီနှစ်အတွင်းဖွံ့ဖြိုးမှုကျတာနဲ့ချုပ်ရနိုင်ကြောင်းဖစ်ထာလီကပြောပါတယ်။ တရုတ်မှာတည်တည်တာတာပြန်လဲအကောင်လာမှုကြောင့်အရှိအရှာဒေသကတော့အဓိကချွင်းချက်ပါလို့လည်းသူကပြောပါတယ်
Let me also point out that our
Africa အတွက်ဖွံ့ဖြိုးမှုခံမှန်းချက်ကတော့အလေအလတ်ရှိပါတယ်။ဒါပေမဲ့လူဦးရေဖွံ့ဖြိုးမှုတိတ်ပြီးများလာတဲ့အချက်နဲ့ကြည့်မယ်ဆိုရင်တော့ဖွံ့ဖြိုးမှု၄ရာခိုင်နှုန်းဆိုတာကတော့ဒေတာရဲ့အကြီးအကျယ်ဖွံ့ဖြိုးမှုစင်ကုန်ချက်တွေကိုဖြည့်ရှင်းဖို့မလုံလောက်ပါဘူး
။အစိုးရတွေအနေနဲ့စီးပွားရေးနှေးကွေးမှုကနေလုတ်ကင်းရေးဗန္နာရေးအရာချိုးချံချွေတာတွေကိုရှောင်ညဖို့လည်းအစဉ်ခံစားကတိုက်တွန်းပါတယ်။ဒီလိုချိုးချံချွေတံမှုတွေဟာဆိုရင်ဖွံ့ဖြိုးမှုတန့်သွားစေမှာဖြစ်တယ်လို့အခုအညီအလိုအဆုံသူတွေကိုအလွန်ကျွံထိခိုက်တက်ရောက်စေမှာဖြစ်ပြီးကြားမှာဒန်းတူညီမျှမှုတိုးတက်မှုရော့ပါဖွံ့ဖြိုးရေးအလားအလာတွေကိုလည်းဟန့်တာဖြစ်မယ်လို့အစင်ခန်းစားကဖော်ပြပါတယ်ပညာရေးချမ်းမာရေးဤပညာသစ်တွေနဲ့ရာသီဥတုပြောင်းလဲမှုရော့ပါတက်တာစေရေးတင်းလျော်အောင်စီစဉ်မှုတွေမှာမဟာဗျူဟာမြောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာရေးအတွက်အထောက်အကူကောင်းဖြစ်နိုင်တယ်လို့လဲကုလသမဂ္ဂအစည်းအဝေးခန်းစားကဖော်ပြထားပါတယ်ရှင
်မသိင်္ဂီတိုင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်ခြားသာပရင်းနေမနဲ့ခင်အစည်းအဝေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကမ္ဘာအခင်းချင်းအခြေအနေတွေကနေပြီးတော့မြန်မာပြည်တွင်အခြေအနေဘက်ကိုလည်းလှည့်အောင်ပါမြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့စကိုင်းတိုင်းအတွင်းမှာမြေမြုံမိုင်းတွေကြောင့်ဒေသခံအရသားတွေထိခိုက်လာတာတွေရှိနေပါတယ်ဒီလိုထိခိုက်လာတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်ခဲ့ပါတယ်စကိုင်းတိုင်းတွေကအခြေအနေတွေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းရေဦးမြို့နယ်6မိုင်သာကွာဝေးပြီးစိုက်ပျိုးရေးအတွက်ရေသွင်းရေထုတ်ပြုလုပ်တဲ့မူးပေါင်ဘေးမှာရှိတဲ့ကုန်းတာရွာကိုဇန်နဝါရီလ14ရက်နေ့ကမြန်မာစစ်တပ်ကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။နေမြေရှင်းလင်းမှုအတွင်းကုန်းတာရွာထိပ်ကမူးပေါင်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးကုန်းတာကျွာကနေအိမ်90လဲမိရှုခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာမြန်မာစစ်တပ်တွေကုန်းတာရွာကနေပြန်လည်ထွက်ခွာသွားတဲ့အချိန်မှာကျေးရွာသားတွေဟာကျေးရွာတွေကိုပြန်လည်ဝင်ရောက်နေထိုင်ခဲ့ကြပြီးဇန်နဝါရီလ16ရက်နေ့မှာကုန်းတာရွာကိုစပားလာရောက်ဝယ်ယူသူ2ဦးဟာရွာထိပ်မှာရှိတဲ့အပင်ရိပ်မှာကားရက်ပြီးလန်းစင်းလျှောက်တဲ့အချိန်မှာမြေမြုံမိုင်းနင်းမိပြီးတဦးကခြေထောက်ဖြတ်တောက်ခဲ့ရတယ်လို့နောက်တဦးကလည်းဝမ်းပိုက်တွေမှာဒဏ်ရာတွေရရှိခဲ့ပါတယ်။အလားတူပဲဇန်နဝါရီလ18ရက်မှာကုန်းတာရွာသူတဦးရဲ့သမီးဖြစ်သူအသက်10နှစ်သာရှိသေးတဲ့ကလေးငယ်ဟာအိမ်အနောက်ဘက်မှာစော်ကစားနေစဉ်မြေမြုံမိုင်းနင်းမိပြီးဘယ်ဘက်ခြေထောက်ဟာဒူးဆက်အောက်ပိုင်းကနေဖြတ်တောက်လိုက်ရပါတယ်။အဲ့ဒီနေ့ကသူမရဲ့ကလေးကြုံတွေ့ခဲ့ရပုံကိုအခုလိုပြန်လည်ပြောပြပြီးခြေထောက်ဖြတ်တောက်လိုက်ရတာကြောင့်ကလေးငယ်ဟာစိတ်ဒဏ်ရာရနေတာရှိတယ်လို့ပြောပါတယ်။
ကလေးကအဲ့ကအဲ့နောက်ခေးကိုသွားဆော့တာဆော့တာတော့အဲ့ကလေးလေးကိုမေးပြီးတော့ကြတော့သမီးရတဲ့အဲ့နောက်လေးကိုတဲ့လို့ခြေတော်ဟိုကခုံးပေါက်ပြီးတော့မှာတဲ့အဲ့လိုမျိုးလေးဆော့ဟာဆော့နေရတဲ့အဲ့လိုဆော့ရင်းကလည်းကြုံမှာဆော့ဆော့ခြင်းလည်းအဲ့လိုမျိုးလေးအဲ့လိုဖြစ်သွားတာအဲ့ဒီချိန်နေမှာတော့အဲ့လိုမျိုးသူတယောက်ချင်းရှိတဲ့ခါတော့သူကသူလို့ဒီချစ်ဒီဟာနေပြီးကြည့်ပြီးတော့မှာလို့ပြေးပြီးတော့မှာသူ1တခါတည်းကတော့အဲ့လို1နဲ့တော့ဘာလို့အဲ့လိုတော့ဖြစ်တယ်ဒီလူချင်းကတော့လူဒီလိုအဖော်လေးတွေကဆော့အမိုင်ကတော့အားကြတော့တခါတလေတော့မေ့နေတတ်တယ
်။ဒီဖြစ်စဉ်တွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းရှာဆက်တွေနဲ့မိုင်းရှင်းလင်းရေးလုပ်ခဲ့ချိန်မှာတော့နောက်ထပ်မြေမြုံမိုင်းနှလုံးကိုထပ်မံတူးဖော်မိတယ်လို့ဒေသခံတွေကပြောပါရယ်။ကုန်းတရွာထိပ်ကမူးပေါင်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲ၃ချိန်ဖြစ်ခဲ့ပြီးအရင်အချိန်တွေကမြေမြုံမိုင်းထားခဲ့တာမရှိဘဲနဲ့အခုတချိန်သာပထမဆုံးဖြစ်တယ်လို့ကုန်းတကျေးရွာသားတို့ကအခုလိုပြောပါရယ်။
ရှင်လေးရကြတော့ဒီစစ်ကောင်စီမရပါတသားတွေမကြမ်းကြမ်းကျွန်တော်တို့ကရှေးကင်းနဲ့ဟိုပါရှင်လေးမူမီမှာဟိုပါအကုန်လုံးရှင်းပြီဆိုမှဒီလိုပြန်သွင်းတာပေါ့နော်ရှင်းမုန်းနေပါလေကျန်ပါလေပါလေအဲ့လိုပဲရှင်လေးရကြမှာနော်ခါတိုင်းကျွန်တော်တို့စစ်ကောင်စီထိုးနေအောင်ဒီကစစ်ကောင်ကကြတော့ကျွန်တော်ရေဦးနဲ့မှာဘယ်ဟုတ်မှာမင်းမထားခဲ့ဘူးပဲကြည့်ရမှာစစ်ကောင်ထိုးတာတိုင်းကျွန်တော်တို့ကမှပထမဦးဆုံးထားခဲ့တာက
ြဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသူ့ရဲ့ယူဆချက်ကိုအခုလိုပြောပြပါတယ်
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာအဲ့ဒီရွာကိုသူတို့ကစိုးမမှုယူထားပြီးသားစိုးမမှုယူထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိုင်းလေးဟုတ်လားသူတို့ထောင်တဲ့မိုင်းပဲဆိုတာကိုကျွန်တော်ကပြောလို့ရတယ်အုပ်ချုပ်သူတွေမှာနင်းမိုင်းဆိုတာအခုချိန်ထိလုံနိုင်စွာမရှိဘ
ူးမြို့နယ်ကဲလျက်ခင်ဦးမြို့နယ်ထဲမှာတော့မြန်မာစစ်တပ်ကနေမြေရှင်းလင်းခဲ့တဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုခဲ့တာရှိခဲ့ပြီးအိမ်မွေးတရိတ်ဆန်နဲ့အိမ်စည်းကားတွေထိခိုက်မိခဲ့တဲ့ဖြစ်စဉ်ရှိခဲ့ပြီးလူထိခိုက်မိရတော့မရှိဘူးလို့ခင်ဦးဒေသခံတူကပြောပါရယ်မြန်မာစစ်တပ်ဟာစစ်ရေးအရဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိခိုက်စေဖို့ရည်ရွယ်ရာဖြစ်ပေမဲ့ပြည်သူတွေထိခိုက်နေတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကအခုလိုပြောပါရယ်
ဒီလိုတွေပဲကျွန်တော်ခါရတာများတာပေါ့
အခုလိုမြေမြုံမိုင်းတွေနေမိတဲ့ဖြစ်စဉ်ကြောင့်စကိုင်းတိုင်းကစစ်ဘေးရှောင်တွေမှာစိုးရိမ်မှုတွေလည်းရှိလာနေပါတယ်အရင်ကမြေမြုံမိုင်းနေမိမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေစစ်ဖြစ်ပွားနေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့မှာတာအဖြစ်များပြီးအခုအခါမှာတော့မြန်မာစစ်တပ်ကိုလက်နက်ကင်ခုခံမှုအားကောင်းလာပြီးတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းနေမိတဲ့ဖြစ်စဉ်တွေရှိလာနေရလဲဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ပြည်တွင်းကဒီဆန်စဘာဈေးကွက်အခြေအနေကိုလည်းတင်ပြကြပါတယ်မြန်မာနိုင်ငံမှာစဘာဈေးမကြုံစဘူးလောက်အောင်တင်းတရာကိုကျပ်16သိန်းအထိဈေးတက်လာပါတယ်စဘာဈေးတက်တာနဲ့အတူဈေးကွက်အတွင်းမှာဆန်ဈေးကလည်းလိုက်တက်လာတာပါဆန်စဘာဈေးကွက်အခြေအနေသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
လာမယ့်နှွေနဲ့မိုးရသည်မှာစဘာအထွက်နဲ့မယ်လို့ဆန်လုံငန်းရှင်တွေကတွက်ထားတဲ့အတွဲဈေးကွက်ထဲကစဘာကိုရသလောက်အလူရဲ့ဝယ်ယူစုဆောင်းနေကြကြောင်းဆန်လုံငန်းရှင်တွေကပြောပါတယ်တရုတ်နယ်စပ်ကအစွဲများတာပြည်ရင်းမှာကုန်ကျန်းလိုအပ်နေတာစဘာအထွက်ကိုစိုးရင်တာဒီလိုအကြောင်းရင်းတွေစုပေါင်းပြီးတော့စဘာဈေးတက်နေကြောင်းလုပ်ငန်းရှင်တွေကပြောပါတယ်နိုင်ငံရေးအခြေအနေနဲ့အထူးထွေကုန်ကျဈေးတွေကြောင်းအခုနှစ်ထဲမှာစဘာအထွက်နှုန်းတိတိတသားကျသွားလိမ့်မယ်လို့ဆန်ကုန်သည်တွေကပြောပါတယ်ဒီအခြေအနေကိုကြိုသိနေတဲ့ဆန်ဆက်လုပ်ငန်းရှင်တွေဆန်ကုန်သည်တွေ export လုပ်ငန်းရှင်တွေကစဘာကိုအောက်ခြေအထိဆင်းပြီးတော့ဝယ်ယူနေကြတာပါဒါကြောင့်စဘာဈေးဟာဒီရက်ပိုင်းထဲမှာတင်ကျပ်5သိန်းချက်ပြီးတော့တက်သွားပြီးတင်းတရာကို16သိန်းအထိဖြစ်လာပါတယ်မဖြစ်တဲ့ဈေးကိုရောက်ရှိနေတာလို့စကိုင်းတိုင်းကဆန်ကုန်သည်တို့က VOA ကိုပြောပါတယ
်မတရားပါတော့သူတို့တွေဆန်တွေကိုသူရောက်ကိုရောက်အောက်တွေချိဆင်းပြီးတော့ဟိုသူများတဲ့အပေါ်ပေးပြီးတော့လိုက်ဝင်ကြတယ်ဒီအချိန်မှာကျွန်တော်တို့ဒီဒီနှစ်ကစဘာအထွက်နှုန်းနေမင်းနဲ့ဖြစ်နေတယ်ဈေးတွေဒီလောက်တက်လာမယ်ဆိုတာကိုသူတို့တွေသိနေတယ်အခုပေါ်လာတယ်ဆိုတာနဲ့တခါတည်းသူတို့ရဲ့ဂူတော်ထဲမှာစစ်သိပ်ပြီးတော့စိတ်တို့ဝေပြီးတော့ထစ်ထလိုက်ခြင်းဒီလောက်ထားလိုက်တဲ့ဆန်တွေဒီနောက်လာတယ်နောက်လာတယ်မှာဈေးတက်လာတော့မလဲစဘာဝေတဲ့လူတွေဆန်ဝေတဲ့လူတွေဒီအချိန်ကောအခါကောဖြစ်နေတယ်အဲ့ဒါလိုမျိုးချောင်းဆန်ဈေးတွေဟာမထင်မှန်းထားတဲ့အနေအထားတစ်ခုကိုအချင်းကမသိဈေးတစ်ခုဖြစ်ကြောင်းလေးပြောတာ
ဆန်ကြံတဲ့အိတ်ကိုကျပ်5000ရှိပြီးတော့ပေါ်ဆန်အချောဆွေတော့တဲ့အိတ်ကိုတသိန်းကိုရောက်ရှိလာပါတယ်လက်လီဈေးကွက်မှာဆန်ကြံတပြီကိုကျပ်4000လောက်ဖြစ်နေတာပါဒီဈေးနှုန်းတွေဟာအခြေခံလူတန်းစားလှလမ်းမမီတော့တဲ့ဈေးတွေဖြစ်တယ်လို့သူကပြောပါတယ
်ဒီနေ့လုံးဒီနေ့စသမားတွေအတွက်ကျွန်တော်တို့ဘယ်လိုစဉ်းစားကြမှာလဲကျွန်တော်တို့မြန်မာနိုင်ငံမှာ85ရာခိုင်နှုန်းလောက်အခြေခံလူတန်းစားများတယ်သူတို့တွေအတွက်တရားမှလောကရှစ်ထောင်၅ထောင်ဒါပဲပယံသမားတွေဒိုမနီမှာဝန်ထမ်းနေစားသမားတွေသူတို့တွေတပီကိုဖုံးထောင်တော့သမင်းအသိအတင်းပဲရှိသေးတယ်နော်နောက်ထပ်၅ထောင်ကျန်တယ်အဲ့ဒီ၅ထောင်ဒီကျွန်တော်တို့သူတို့အတွက်တခြားဟာလေးတွေခင်းတွေငါးတွေအဲ့ဒါလေးတွေရောအဲ့ဒါတွေရောသူတို့မှရတဲ့ပတ်သက်ဒါတွေကိုကျွန်တော်တို့ဟိုအပေါ်ပါအကြီးကြီးတွေဖက်ကဒီဘောမှာကျန်သုံးသက်ပြီးတော့အော်ကြည့်မယ်ဆိုရင်ပေါ့နော်ဒါပို့ပြီးတော့ကောင်းတယ်သူတို့တွေဒီလေသိမယ်လို့တော့ထင်ပါတယ်ဘလို့တော့မသိဘူးနော်ဒါပေမဲ့အခုထက်တိုက်ကြီးဆန်စေးကတော့ကြားဖို့ဘက်ကမရှိဘူးအပေါ်ကိုပဲတက်ဖို့ဘက်ကိုပဲအလားအလာရှိနေတယ
်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုနေဆက်ကနေဆန်တင်ပို့နေတာအပြင်ပြည်ရင်းစားသုံးမှုစစ်မှုကုန်ကျန်းလိုအပ်မှုဒီလိုအကြောင်းအရာတွေတိုက်ဆိုင်သွားတဲ့အတွက်ဆန်စေးကကြားနိုင်စရာအကြောင်းမရှိကြောင်း AR တိုင်းကဆန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်အထူးသဖြင့်မီဇန်ဂူရီတို့လိုစီလုံငန်းရှင်တွေကလည်းဆန်ဈေးကွက်ထဲကိုဝင်ကစားနေသလိုတရုတ်နောက်ခံပြုကုမ္ပဏီတွေကလည်းဆန်ကိုရနိုင်သလောက်ဖွဲလောင်နေကြကြောင်းသူကပြောပါတယ်။ဘကိုးတိုင်းကဆန်ဆက်လုပ်ငန်းရှင်တအူးကတော့အခုအချိန်မှာစဘာအာလုံးနီပါကလုပ်ငန်းရှင်တွေလက်ထဲရောက်ရှိနေပြီဖြစ်ကြောင်း FOA ကိုပြောပါတယ
်။စဘာနေဆန်နေအာလုံးကခုလုံးလုံးချိန်မှာလောင်လက်တွေလက်ထဲမှာပဲရှိတယ်ကို။ဆန်ဆိုလည်းရန်ကုန်မှာဆိုလည်းတအားလောင်ရတယ်လေ။ဒီနေ့စဘာတထောင်ရလို့ကျမတို့တော့အဆက်တဲ့ဇာအိတ်400ဘယ်သူမှမကျိနိုင်ဘူးဘယ်သူမှဘယ်ဆက်မှလည်းမဆွတ်ဘူးကို။ဟောလေးစမီမရလို့လေ။ဟုတ်ကော။ဒါပေမဲ့ဟိုကုံကျော်ရတဲ့လူကကုံကျော်လောင်တယ်။ကုံကျော်ကုံကျန်းရတဲ့လူကကုံကျန်းလောင်တယ်။ဒီပုံစံပြင်ရပဲ
။ပြီးခဲ့တဲ့6လအတွင်းမှာပဲတရုတ်ကိုဆန်အများဆုံးတင်ဖို့ထားတာပါ။မူဆယ်နေဆက်ကိုပြန်ဖွင့်လိုက်တဲ့အတွက်တရုတ်ဘက်ကဆန်ချမ်းဝယ်လို့အားပိုကောင်းနိုင်တယ်လို့လည်းခန့်မှန်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းမြန်မာနိုင်ငံကဆန်တန်းချင်း2သိန်းခွဲကိုဝယ်ယူထားပါတယ်။တချို့တဝက်ကိုလည်းတင်ပို့ပြီးဖြစ်ပါတယ်မြန်မာနိုင်ငံဆန်လုံငန်းရှင်အသင်းကတော့အခုနှစ်ထဲမှာပြည်ပကိုဆန်တန်ချိန်2သန်းတင်ပို့နိုင်မယ်လို့ရထားခဲ့တာပါအဲ့ဒီရထားချက်တွေကတန်ချိန်4သိန်းလောက်ပဲကျန်ပါတော့တယ်တရုတ်ဘက်ကနေဆက်ကနေဆန်ဝယ်ယူရအပြင်ပဲဒီစိန်ကိုလည်းဝယ်ယူလာတဲ့အတွက် ပဲဒီစိန်စီရီလက်တက်လာတယ်လို့ကုန်တဲ့အတိုင်းဝိုင်းကပြောနေကြတာဖြစ်ပါတယ
်။စံစဘာဈေးကွက်အခြေအနေနဲ့ပတ်သက်ပြီးနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သိမ့်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေစတင်ထုတ်လွှင့်တော့မှာပါ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 3248 line line meter 190နဲ့ view ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒေါက်တာတန်းစော်ရဲ့လူထုနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာဒီတစ်ပတ်မှာတော့သတိထားတဲ့နိုင်ငံတကာမဲ့လုံးဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါလူညုံရေးကောင်စီဆုံးဖြတ်ချက်နဲ့အမေရိကန်ရဲ့ဥရေအပါဝင်နိုင်ငံတကာအကူအညီတွေကြောင့်မြန်မာဒီမိုကရေစီရေးအတွက်စိတ်အားတက်ရတဲ့အချိန်မှာပဲအမေရိကန်နဲ့ဒီမိုကရေစီနိုင်ငံတချို့ကကုမ္ပဏီတွေဟာစစ်ကောင်စီရဲ့လက်နက်ထုတ်လုပ်ရေးကိုကူညီလှုပ်ဆောင်နေတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဆိုတော့ကဒီနိုင်ငံတကာအကူအညီဆိုတဲ့မဲ့လုံးတွေပုံဩပြီးယုံကြည်အားကိုးသင့်ပါသလားစင်ညင်သင့်ထိန်ထိန်သိသိလှုပ်သင့်တာတွေကတော့ဘာတွေရှိပါသလဲဒီမြန်မာနိုင်ငံရေးသုံးသက်သူဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
ဒေါက်တာတင့်ဆွေခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးရတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကိုခုခံတွန်းလှန်နေတဲ့ဆိုရှယ်မှုအစိမ်းရနေတဲ့အတက်စရာကောင်းနေတဲ့အခြေအနေတို့လက်မှတ်ကြပါတယ်ဒီအချိန်မျိုးမှာမှားယွင်းတဲ့မျှော်လင့်ချက်တွေလွဲမှားတဲ့ယုံကြည်မှုတွေထားမိရများရှိခဲ့ရင်ဘလောက်အန္တရာယ်ဖြစ်နိုင်လဲဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ဒီကောင်းကင်ကိုဆွေးနွေးဖို့အတော်လေးအချိန်ယူပြီးစဉ်းစားပါတယ်ဒီလိုဆွေးနွေးခြင်းအပြင်ဒီလှုပ်ရှားမှုကိုကျွန်တော်အပြတ်သဘောမြင်တယ် negative အမြင်မြင်တယ်လို့များအပြောခံတာဆိုတာစဉ်းစားစရာဖြစ်တာပေါ့ဆရာဒါကြောင့်ဆရာနဲ့မှဆွေးနွေးရင်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဓိကကျွန်တော်တွေးလာမိတာကမင်္ဂလာထောက်ခံပံ့ပိုးမှုကိုကြည့်မယ်ဆိုရင်လူညိုရေးကောင်စီကဆုံးဖြတ်ချက်ချတယ်အမေရိကန်ကဥပဒေကိုပို့ပြီးတော့ထိတဲ့ရောက်လုလာတယ်ဘာကြောင့်တိတ်တကြွဖို့ကောက်ပါလဲဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတော်တော်များများနိုင်ငံပေါင်း7နိုင်ငံကကုမ္ပဏီကြီးတွေကမြန်မာစစ်ကောင်စီဒီတွင်မှာလက်နက်ထုတ်လုပ်ဖို့အတွက်သူတို့ကအဓိကကူညီပံ့ပိုးနေရတယ်ဆိုတော့တော်တော်လေးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့
ဟုတ်ကဲ့ခင်ဗျပထမတစ်ချက်ကတလို့ဗျကျွန်တော်တို့1990ယူကပ်ွယ်ပြီးကျွန်တော်အင်ဂျင်နိုင်ကိုထွက်တဲ့ခါမှာနယူးဒေလီမြို့ကိုရောက်ခါစားနယူးဒေလီမြို့မှာရှိတဲ့ India International Center ဆိုတဲ့တကယ်ကိုပညာရတဲ့တန်တမာတိုင်ဝိုင်းတွေ့ဆုဝေးတဲ့နေရာမှာပမာအရေး conference ကိုလုပ်ပါတယ်လုပ်တဲ့ခါမှာကျွန်တော်ကိုမေးကြတယ်အဲဘယ်တော့ပမာပြပြနိုင်မလဲဆိုတော့ကျွန်တော်ကအဲ့တုန်းကပြောလိုက်တာနှစ်နှစ်နေရင်ကျွန်တော်တို့ပြနိုင်မယ်လို့ကျွန်တော်ပြေခဲ့ဘူးပါတယ်ခင်ဗျဒါမျိုးလေကျွန်တော်လက်တွေ့အဖြစ်24နှစ်ကြာခဲ့တယ်ခင်ဗျဒါပထမချက်ပေါ့နော်ဟိုတကယ်လုံနေတဲ့လူတွေဟာကိုလုံးရမဲ့အလုပ်အတွက်ဟိုအပေါင်းသဘောအပြုသဘောဖြစ်နိုင်တယ်ရနိုင်တယ်လို့မြင်ခြင်းဟာအားတစ်ခုဖြစ်တဲ့အတွက်ဒီဟာမှားတယ်လို့တော့ကျွန်တော်မယူဆပါဘူးပထမချက်ပေါ့နော်ခုမေဘောနဲ့ဒုတိယပိုင်းဖြစ်တဲ့နိုင်ငံတကာနဲ့လက်နက်ထုတ်လုပ်မှုဆိုတဲ့အနေထားပေါ့နော်အဲဒီလိုဗျပမာနိုင်ငံဟာခုယူကရိန်းတို့အရှေ့လေဘန်ကဒေသတို့ကနိုင်ငံတွေနဲ့မတူတဲ့အနေထားရှိတော့နိုင်ငံတကာရဲ့ဝေယောဆွတ်ဖတ်မှုသို့မဟုတ်ကူညီပံ့ပိုးမှုဟာပမာပြည်ရဲ့အတိုင်းအတာဟာအမတမသေးမွားတယ်လို့ကျွန်တော်ကမြင်တယ်ဒါဒုတိယနောက်တတိယချက်ကဒီလိုခင်ဗျစစ်ကောင်စီဟာအခုနှစ်နှစ်ရှိပြီနော်နှစ်နှစ်အတွင်းမှာနိုင်ငံတကာစင်မြင့်မှာကြာပြီးရင်ကြာပြီးနေပြီးရင်နေနေတယ်ပြည်တွင်းမျက်နှာစာမှာကတော့ပြည်သူလူထုဘက်ကအသေးခံမီးလောင်ခံပြီးတိုက်နေတဲ့အင်အားစုကပို့ပြီးတော့တိုးလာတဲ့အနေအထားတစ်ခုခင်းကျင်ပေါ့နော်ဖြစ်ပါတယ်နောက်ဆုံးကျွန်တော်ဒီမိကုန်းကိုဖြည့်ခြင်းကလက်နဲ့အ အယောင်ဝယ်ကိစ္စဒါနဲ့အယောင်ဝယ်ထုတ်လို့မှုကကမ္ဘာမှာအမြဲတမ်းပမာဏအတော်ကြီးတာပေါ့ဗျာအတော်ကြီးတာအမေရိကန်ဆိုနံပါတ်၁ပေါ့တရုတ်စသဖြင့်ပေါ့နော်အိန္ဒိယလည်းပါတယ်ဆိုတော့ဘင်ဆူအတနေနေသူလက်နဲ့ရောင်းရဖို့အတွက်လက်နဲ့ကုမ္ပဏီတွေကစူးစမ်းကြတာပဲညီမျိုးစုံနဲ့ဒါကြောင့်စစ်အစိုးရဘလောက်ရုပ်ဆိုးဆိုးဘလောက်လူတွေတတ်တတ်လက်နဲ့ထုတ်လုပ်မှုကိုတော့ like ကူနေရပါပဲဖြစ်တယ်အချုပ်ကတော့လက်တွေ့လုံနေတဲ့လူတွေဟာယုံကြည်ချက်ခိုင်ငယ်မှမှရှိပြီးတော့ဟိုဆက်လက်ဆောင်ရွက်တင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
အဲ့တော့အဲ့လိုအချိန်မျိုးမှာမကြခင်ပွဲပြီးတော့မယ်စစ်ကောင်စီပြုတ်ဖို့ရဲပိုင်းပဲလူရတယ်လာပိုင်းပဲလူရတယ်စသဖြင့်ပြောဆိုရေးသားနေမှုတွေဟာလူအပ်တစ်ထက်ပူပြီးတော့မှန်းဆရေးသားရမရောက်ဘူးလားဒီလိုရေးသားတာဟာတကယ်အနစ်နာခံအစည်းခံပြီးလုံနေကြတဲ့လူတွေအတွက်မှားယွင်းတဲ့မျှော်လင့်ချက်တွေပြရများမရောက်ဘူးလားဆိုတာလည်းကျွန်တော်စိုးရိမ်ပါတယ်ဆရာဒီနေရာမှာတချို့ professional မဟုတ်တဲ့တာဝန်မဲ့လူပုဂ္ဂိုလ်တူချင်းလည်းပဲအခုက online မှာ social media တွေမှာထင်သလိုရေးနေကြတော့ဒီဟာတွေရဲ့ NDA နဲ့ပတ်သက်ပြီးလည်းကျွန်တော်စိုးရိမ်နေပါတယ
်ဒီမင်းကအင်တာမအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အသက်โอ้เองซีซั่นเนี่ยอะเหมียอะเยเมกอนဖြစ်ပါတယ်ကျွန်တော်တို့တော့ခုန24နှစ်ကာလနဲ့အခုဖြစ်နေတဲ့ຫນွေဦးတော်လာရေးအတော်ကိုမတူပါဘူးခင်ဗျเมกอนเนี่ยมาปาดလို့ပဲ Facebook account ရှိတဲ့လူတူဟာ editor ချုပ်လို့ကိုကိုကိုယူဆပြီးတော့ရေးနေကြတဲ့လူအရေးအတွက်မနှဲဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါပရမမေကွန်ကတော့ဟိုအပြုသဘော account ပေါ်မြင်နေဆိုတာမနေ့ဆိုတာတကယ်တာဝန်ရှိရှိလုပ်နေတဲ့လူတွေကိုသာယူရတာဖြစ်ပြီးတော့အခု social media မှာအပြည့်ရောအကောင့်ရောပေါ့နော်ရေးကျင်နိုင်ရေးနေတဲ့လူတွေဟာတက်သူကိုယ်တိုင်ကခဲ့အနေရှိဖို့မရဘူးဗျဟလာဟိုအခန်းထဲမှာဆိုင်ကယ်ပေါ်မှာကားပေါ်မှာ mobile phone iPhone တွေသုံးပြီးနေကြတကယ်လုံနေတဲ့လူကတော်ထဲမှာတောင်ထဲမှာအဲတကယ်ဒုက္ခတဲ့စခန်းနေပါပေါ့နော်ရောက်နေကြတော့သူတို့အတွေ့ကိုယ့်ရဲ့စကလုံးတစ်ခုကြောင့်ကိုယ့်ရဲ့သတင်းတစ်ခုကြောင့်ကိုယ့်ရဲ့ post တစ်ခုကြောင့်အသက်အိုးအိမ်စီးစိမ်ကြီးဒုက္ခရောက်မယ်ဆိုတဲ့အန္တရာယ်ကိုလည်းထက်တင်ညာတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီနေရာမှာနှစ်ခုပေါ့တကယ်လုံနေတဲ့လူတွေကတပိုင်းနေ social media မှာလက်လွတ်စပေးပေါ့လို့တောင်းကင်းမဲ့ဆိုတာနဲ့ရေးနေတဲ့လူတွေဟာအဲ့ဒီတကယ်လုံနေတဲ့လူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုရောင်းစားရကြတဲ့အတွက်ဒါဟာမဖြစ်တဲ့မဖြစ်ထိုက်ဘူးလို့ကျွန်တော်အခိုင်အမာယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဆိုတော့အဲ့ဒီတကယ်အသက်ဆုံးပြီးလုံနေတဲ့လူတွေဒီ social media မှာထင်သလိုကောက်ရင်းနေကြတော့မယုံမိကြဘူးလေအရေးကြီးတာပေါ့စီအသက်ဆုံးပြီးလုံနေတဲ့လူတွေကတော့ဖီလောက်တယ်ထင်ပါတယ်နော်တကယ်လို့အများသူတို့ကများသတိပြုဖို့လိုတယ်အသိပြုဖို့လိုတယ်ဆိုရင်ကျွန်တော်ကဘယ်လိုနည်းနဲ့တုံ့ပြန်တဲ့ဆရာမီဒီယာတွေကိုလည်းဆရာနဲ့ပြောစရာရှင်ပြောပါဦ
းတကယ်လုံတဲ့လူနောက်ဆုံးဖြတ်ချက်တွေချနေတဲ့ပုံကိုယ်တွေအသင်ဖွဲ့တယ်နောက်ကကနဖြည့်ခဲ့တဲ့လက်စပယ်ရေးနေတဲ့လူတွေတော့ဘိုင်းနေ။နောက်ဂျားတစ်ပိုင်းရှိသေးတယ်ခင်ဗျာ။ဂျားတစ်ပိုင်းကပို့ပြီးတော့ဝေဝါးတယ်။အဲ့ဒီအပိုင်းသုံးခုဟာဟိုမကြီးမြောက်ဘူးလို့ကျွန်တော်ယူဆတယ်။အဲ့တော့တောင်းဝန်သိမှုရှိမှုနဲ့လုံတဲ့ကြတယ်။အထက်ပိုင်းဆုံးဖြတ်ချက်ချတဲ့လူတွေကတော့အရှိတရားကိုနားလည်ကြလိမ့်မယ်လို့ကျွန်တော်အကောင့်မြင်ပါတယ်။ဘာကြောင့်ဆိုသူတို့မှစင်စရာကိန်းကနေအနေနဲ့ထောက်ကူမှုဖွဲ့စည်းနေတဲ့ဖော်ရွေးနေကြတယ်လက်တွေ့လည်းပဲနိုင်ငံတကာပဲဖြစ်ဖြစ်ဟိုတခြားပြည်တွင်းအခြေအနေပဲဖြစ်ဖြစ်တော့ထိဆက်နေတယ်လို့ပြောဆိုတော့သူတို့ကအမှန်တော့သိမယ်သို့တော့အဲ့အရေးအတွက်ကနည်းတယ်ခင်ဗျကျွန်တော်အမြင်ပေါ့နော
်
အဲ့တော့ဟိုခတ်ပေါ်ပေါ်ခတ်လွယ်လွယ်ရေးနေကြတဲ့လူတွေဟာဟိုတိုင်းပြည်အတွက်ကျွန်တော်တို့ဒီလှုပ်ရှားမှုအတွက်တော်လှန်ရေးအတွက်ဟိုသတိကြီးကြီးကိုထားသင့်ကြတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ထင်တယ်ကံတက်မအောင်ဟိုရေးသိညာတယ်ကျွန်တော်မြင်တာနောက်တစ်ချက်ကျွန်တော်ဖြည့်ပြရတယ်ဒီမိကောမှာဒီတက်တက်ကြီးအာလာတင်ပြီးတဲ့ခါမှာအပြောင်းလဲကြီးတွေကကြီးကြီးမားမားကိုဖြစ်တယ်ဖြစ်တဲ့နေရာမှာကျွန်တော်ထောက်ပြလို့တဲ့အချက်တခုပါတာလူတွေရဲ့တွေးခေါ်စဉ်းစားမှုနဲ့လူတွေရဲ့ရေးသားပြောဆိုလုပ်ကိုင်ပုံတွေဟာအုံးအရင်ကနဲ့မတူအောင်ဖြစ်သွားတယ်ခင်ဗျအဲ့ဒီမှာရဲရဲဝုံးဝုံးစုံစမ်းနိုင်စွမ်းနေရှိကြလို့လက်လွတ်စပယ်နဲ့တနည်းအားဖြင့်ပြောင်းပြန်ကြတဲ့အယူအဆတွေပါလွန်မိုးပြီးတော့လူတွေမှာအဒီအမြင်ပေါ့အပြောပေါ့အရေးပေါ့အလုပ်ပေါ့ တရားတွေဖြစ်လာတယ်လို့ကျွန်တော်ယူဆတယ်ချုံငုံပြီးသုံးသပ်လိုက်တော့ဒီဟာအနာဂတ်အတွက်လည်းကျွန်တော်မကောင်းဘူးခင်ဗျကျွန်တော်တို့ပြောနေကြတယ်မျိုးဆက်တဲ့မျိုးဆက်တဲ့မျိုးဆက်တဲ့ဆိုတာတတိရှိုံနဲ့မကောင်းညံလည်းရှိရတယ်ပေါ့နော်ကျွန်တော်ဟိုစစ်ပညာမေခွန်းနေဖြည့်တဲ့အမှကျွန်တော်အတုံးနှုံးတွေတခုရှိပါတယ်စေနီတခုကိုစေရနာအနဲ့ပေးလိုက်တာတော့လည်းပဲအဲစေနီမှားလို့ရှိရလူနာဒုက္ခရောက်တယ်တနည်းအားဖြင့်စေရနာမှာပညာမပါရင်ဒုက္ခရောက်စီတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါကြောင့်နိုင်ငံရေးမှလည်းအဲ့ဒီတိုင်းပဲစေရနာနဲ့ကောင်းစေခြင်းလို့နိုင်စေခြင်းလို့အောင်စေခြင်းလို့လုပ်တော့လည်းပဲပညာမပါရင်အချိန်ကြီးဖြစ်ပြီးဒုက္ခကိုပိုရောက်တယ်လို့ကျွန်တော်သတိပေးပါရစေခင်ဗျဟုတ်ကဲ့ခင်ဗျ
တကယ်တော့ခုကတွန်းလှန်နေတဲ့အင်အားစုတွေတိုင်းပြည်ရဲ့ဝေဒနာကိုစိတ်ကူးနေတဲ့လူတွေပေါ့ကုစားဖို့ကြိုးပမ်းနေတယ်လူတွေ
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့ခင
်ဗျနောက်တစ်ခုကျွန်တော်ပြောချင်တာနိုင်ငံတကာအကူအညီကိုလည်းမဆွာရဝါကမန်းပြောနေကြတယ်လို့တော့တစ်ခါခါကျွန်တော်စဉ်းစားတယ်ဒီလူတွေကရေမှုတ်တစ်ဖက်မီးစက်တစ်ဖက်များလုပ်နေစေသလားသူကတော့ငါတို့မသိဘူးစင်ကာပူကတော့ပြောတယ်သူတို့စီကမလုပ်ပါဘူးဆိုတော့တံခွက်တာတွေ့ပါတယ်တခြားနိုင်ငံတွေကတော့အဲ့လိုတိဝင်းပြောတာတော့အခုချိန်တော့တက်မလာသေးဘူးပေါ့ခင်ဗျာမီဒီယာတွေထဲမှာသူကလည်းပဲဒီမန္တန်ကိုစီးပွားရေးတန်းခတ်တယ်ပိတ်ဆို့တယ်ဆွေးပြောတဲ့နိုင်ငံတွေကကမ္ဘောဒီးယားစစ်တပ်ကိုလက်နက်ထုတ်လို့ကူညီရတယ်ဆိုတော့တော်လေးတော့စိတ်ပျက်စရာကောင်းတယ်အဲ့ဒီမှာနိုင်ငံပေါင်း73ခုပါတယ်ဆရာစင်ကာပူပါတယ်ဩစတြေးလျပါတယ်ပြင်သစ်တရု
တ
် US ရောဟုတ်ကဲ့ US ရောပါတယ်အစ္စရေးပါတယ်ယူကရိန်းပါတယ်ဆိုတော့အမတရုတ်နဲ့ရုရှားတော့ထားလိုက်ပါစရာဒါကတော့ကျွန်တော်နားလည်နေသူတွေကစစ်တပ်ကိုပေါ်ပေါ်ထင်ထောက်ခံတယ်ပြန်မဲ့လူတွေကမသူတော်တွေဖြစ်နေပါလား
NLD ကအကောင်းဆုံးဆရာဝန်တည်လွတ်လာတဲ့အချိန်မှာဆရာနိုင်ငံတကာကကျွန်တော်တို့ပမာပြီးခြေတွေကိုမတီးပဲနဲ့တွန်းပြီးတော့စစ်အစိုးရဘက်ကိုပြင်နေတယ်လို့ကျွန်တော်ပြောတဲ့အခါမှာဆရာဝန်တည်ကဖြေပါတယ်ဘုရားတည့်ရတဲ့နဲ့လုံနေတာလားဆိုတော့ဝင်ရင်ပြောမှတ်ပါလေခင်ဗျနိုင်ငံတကာဆိုတာအဲ့ဒီတိုင်ပဲဘယ်နိုင်ငံရဲ့အရေးခင်မဆိုကုသနာပြောသနာစသဖြင့်လူ့ခွင့်ရေးကိစ္စဒုက္ခသည်ကိစ္စစသဖြင့်ပြောကြကုန်ကြပါလိမ့်မယ်ဒါပေမဲ့ပြည်သူလူထုလူချင်းတဲ့အပြောင်းလဲအထိသူတို့ဟာကုညီကြတာမဟုတ်တာများတယ်ခင်ဗျသူတို့ရဲ့နိုင်ငံရေးကျိုးစီးပွားအပြင်စီးပွားရေးအကျိုးစီးပွားပါကြီးကြီးတွေရှိနေတော့ဒီတော့လည်းသူတို့လောက်ကြတာအမှန်ပဲဖြစ်တယ်တွေ့ကျွန်တော်တို့ဟာနိုင်ငံတကာတို့ပဲပါတယ်လို့တော့ကျွန်တော်တို့ကဟိုလေတိုင်းဆောက်တယ်လို့ဒီမမျောလင်းသိကြဘူးခုလောက်သိတာကဒါရင်လေညံသုံးပြီးတော့ဆောင်ရွက်သိကြတယ်လို့ကျွန်တော်ဖြေပြသိခင်ဗျဟုတ်ကဲ့ဟုတ်ကဲ
့
နိုင်ငံတကာကိုသိပြီးတော့မမျောလင်းနဲ့နိုင်ငံတကာကြောက်ကျွန်တော်တိုင်းပြည်ပြောင်းသွားမှာလည်းမဟုတ်ဘူးပြောင်းလို့ရှင်လည်းပဲမကောင်းဘူးခင်ဗျကျွန်တော်မြင်တာတော့ကိုယ်တိုင်လောက်ပြီးတော့ကျောင်းအာဇင်းနဲ့နိုင်ငံတကာကဘေးကပံ့ပိုးမှုဟိုအတိုင်းအတာတစ်ခုတည်းပို့ပြီးမမျှော်လင့်နေကြဘူးလက်တွေ့ကြကြကိုလှုပ်ရှားရှိတာကိုလှုပ်တင်တယ်လို့ဒါကျွန်တော်ပြောပြရစီခင်ဗျဟု
တ်ကဲ့
နိုင်ငံတကာပံ့ပိုးမှုတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အခြေအနေဆက်နွယ်မှုအကြောင်းတွေကိုဦးကျော်စံသာဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့လူတုနဲ့ကျန်းမာရေးကဏ္ဍပါခေါင်းကိုက်ဝေဒနာဆိုတာလူအတော်များများမှာဖြစ်လေရှိတဲ့ရောဂါဖြစ်ပြီးအန္တရာယ်များလေးမရှိပေမဲ့ဘယ်လိုအခြေအနေတွေမှာသတိထားသင့်ပါတယ်လူတုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောမင်းမြန်းတင်ပြထားပါတယ်
ကောင်းကင်ဝေနာကိုဆေးဝါးတွေနဲ့ကာဝယ်ကုသရာမျိုးမပြုတ်လုခင်မှာဆေးဝါးမပါတဲ့နီလန်းတွေနဲ့အရင်ဆုံးကြိုးစားကြည့်လို့ရပါတယ်ဘလိုနီလန်းတွေကိုတုံးပြီးဆေးဝါးမပါဘဲကောင်းကင်ဝေနာတက်တာအောင်လှုပ်ဆောင်လို့ရတယ်ဆိုတာကိုဒေါက်တာကောင်းမြတ်ကျော်ကအခုလို့ရှင်းပြပါပါတယ်
ကျွန်တော်တို့ဒီကောင်းကင်စေတဲ့ precipitating factor ပေါ့နော်ကောင်းကင်ကိုကဘာလို့ရင်ကောင်းပိုကိုက်တယ်လဲဆိုတာဒါလူနာတွေအနေနဲ့သတိထားကြည့်တင်တယ်အဲ့တော့အဲ့ precipitating factor တွေကကျွန်တော်တို့ရှောင်လွှဲလို့ရမယ်ဆိုလို့ရှိရင်ဒါလူနာတွေအနေနဲ့ရှောင်မယ်ဆိုလို့ရှိရင်ဒါကောင်းကင်တာကိုဟိုပြောမယ်ဆိုတော့တက်တာစီမယ်လို့ကျွန်တော်တို့ယူဆတယ်။ဥပမာပြောမယ်ဆိုရင်တချို့ကအရက်တောင်ရင်ကောင်းကိုက်တယ်၊ဝင်တောင်ရင်ကောင်းကိုက်တယ်။နောက်ပြီးတော့ချောကလက်စားရင်ကောင်းကိုက်တယ်။အဲအေးပြက်ခံရင် stress များရင်ဒိန်ခဲတွေပါတယ်စားလို့ရတယ်ဒါမျိုးဖြစ်တယ်ပေါ့။အဲ့ဒါဆိုလို့ရှိရင်တော့အကယ်၍ဒီလိုနေရာလေးတွေမှာဒါရှောင်လိုက်မယ်ဆိုရင်ဒါအဆင်ပြေတယ်။ဒါပေမဲ့တချို့ precipitating factor တွေကရှောင်ဝင်ခက်ခဲတာမျိုးတွေရှိတတ်တယ်။ဥပမာမျိုးသမီးတွေမှာဆိုဖြစ်တတ်တယ်သူတို့ဟိုလာစဉ်ဒမတာလာတဲ့ အခြေအနေမျိုးတွေနောက်တစ်ခါတလို့ရှိရင်တချို့လူနာတွေကဗာပြောလဲဆိုတော့ကျမတို့ခေါင်းလျှော်ပြီးတဲ့အခါမျိုးမှာဒါခေါင်းကိုက်လေးရှိပါတယ်ဆိုတဲ့ဟာမျိုးတွေတော့ဒီကောင်တွေကဒါကျွန်တော်တို့ရှောင်လွဲလို့မရတဲ့ဟာမျိုးတွေပေါ့အဲခြုံပြောမယ်ဆိုလို့ရှိရင်တော့အကယ်၍ခေါင်းကိုက်ဝင်နာရှင်တယောက်မှာဆက်စပ်လိုမျိုးရှောင်လွဲလို့ရနိုင်တဲ့ precipitating factor တွေရှိမယ်ဆိုရင်ဒါတွေရှောင်ပေးခြင်းအဖြစ်လည်းကျွန်တော်တို့တတ်တာနိုင်တယ်ဒါပေမဲ့ခေါင်းကိုက်တဲ့လူနာတော်တော်များများကတော့အဲ့လိုမျိုး precipitating factor တွေမရှိတတ်တာမျိုးတွေ့ရတယ်ဗျအဲနောက်တစ်ခုဘလို့ကုသလို့ရလဲဆိုလို့ရှိရင်ကျွန်တော်တို့ဆေးဝါးမပါဘဲနဲ့ကုသတဲ့ဒီပေါ့နော်ကျွန်တော်တို့ non pharmacology လို့ခေါ်တယ်။အာယောဂအာလောက်တာမျိုးတွေတရားထိုင်တာမျိုးတွေဒါမျိုးတွေဟာဆိုလို့ရှိရင်ဒါခေါင်းကိုက်တာကိုနည်းနည်းယော့ပါတက်တာစေတယ်ဆိုတော့အာတွေ့ရှိချက်တွေလည်းရှိတယ
်။ဆေးဝါးမပါတဲ့နည်းလမ်းတွေနဲ့ခေါင်းကိုက်ဝေနာတက်တာအောင်မလုပ်ဆောင်နိုင်ဘူးဆိုရင်တော့ဆေးဝါးတွေကိုနည်းလမ်းမှန်မှန်အသုံးပြုပြီးခေါင်းကိုက်ဝေနာတက်တာအောင်လုပ်ဆောင်ကြရမှာပါ။ခေါင်းကိုက်ဝေနာတက်တာစေဖို့အတွက်ဆေးဝါးတွေကိုဘယ်လိုမျိုးနည်းလမ်းမှန်မှန်အသုံးပြုတင်လဲဆိုတာကိုဒေါက်တာကောင်းမြတ်ကျော်ကအခုလို့ရှင်းပြပါရစေ။
အဓိကအပိုင်းကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့ pharmacology ပေါ့ဒါဆေးဝါးနဲ့ဘယ်လိုမျိုးကုသမလဲဆိုတဲ့ခါနာကျွန်တော်ဒီခေါင်းကိုက်တာကိုကုသတာ2မျိုးရှိရဗျ။ပထမတစ်ချက်ကဘာလဲဆိုတော့ acute treatment ပေါ့။လက်လောချင်းအခုကိုက်လို့အခုကျွန်တော်တို့ကုသတာမျိုးရှိတယ်။နောက်တစ်ခုကကျတော့ preventive treatment ဆက်ပြီးတော့မဖြစ်အောင်အကိုက်တဲ့အပြင်းထန်ရောကြအောင်ကိုက်တဲ့အချိန်ရောကြအောင်ကျွန်တော်တို့ဟိုကုသတာမျိုးတွေရှိတယ်။ acute treatment ဒီမှာဆိုလို့ရှိရင်တော့အကိုက်ခဲပျောက်ဆေးတွေပါမယ်။နောက်တစ်ခုက triptan တို့ပါလို့ပါမယ်။နောက်ပြီးတော့အန်ပျောက်ဆေးတွေပါတယ်ပါမယ်။အဲ့ဒါတွေကို acute treatment ရဲ့အရေးကြီးတာတစ်ခုကဘာလဲဆိုတော့လို့ခေါင်းကိုက်လာပြီဆိုလို့ရှိရင်ကိုက်ကိုက်ချင်းမှာကျွန်တော်တို့စတောက်နိုင်ရင်သူ့ရဲ့ထိရောက်မှုကပိုပြီးစွန့်တယ်။ဥပမာကိုက်တော့ခဏနေလိုက်ပါတယ်တနင်္လာနေ့လောက်ကြာမှတောက်လိုက်တယ်ဆိုလို့ရှိရင်ဒါကိုက်ဆဆကိုက်ချင်းအချိန်ကြီးကတောက်တာထက်စားလို့ရှိရင်သူတို့ရဲ့အစွမ်းကတိတ်ပြီးထိရောက်မှုမရှိတာမျိုးတွေ့ရတယ်။အဲ့တော့နောက်တစ်ခုသတိထားမယ့်ချက်ကအကိုက်ခဲပျောက်ဆေးတွေကိုကျွန်တော်တို့ဒီတလကို10ရက်15ရက်တက်ကြုံပြီးတောက်နေရပြီဆိုရင်တော့အဲ့လိုမျိုးအကိုက်ခဲပျောက်ဆေးတွေတောက်တဲ့အတွက်ကြောင့်အုံနှောက်ရဲ့ဟိုဘယ်လိုပြောမလဲဆိုတော့အုံနှောက်ရဲ့အလုပ်ကိုသူတို့ကအကိုက်ခဲပျောက်ဆေးတွေကိုထိုင်ကပျောင်းပလိုက်ပြီးတော့ကျွန်တော်တို့ medication overuse ဆိုရဲကုရခတ်တဲ့ headache တစ်ခုကိုရောက်သွားနိုင်တယ်
။ခေါင်းကိုက်ဝေနာခံစားရတဲ့အချိန်ကြီးများလာပြီးခေါင်းကိုက်ပျောက်ဆေးတွေကိုမကြာခဏရက်ရှည်တုံ့ဆွဲနေရပြီဆိုရင်တော့ရေရှည်ကာကွယ်ကုသမှုလိုတာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲဆရာဝန်နဲ့ပြတာတိုင်ပင်တင်တယ်လို့ဒေါက်တာကောင်းမြတ်ကျော်ကအခုလိုပြောပါတယ်
။တနင်္လာမှာ9ရက်ထက်ပိုပြီးခေါင်းကိုက်နေပြီဆိုရင်တော့ဒါကျွန်တော်တို့ကဒါ preventive ပေါ့နော်ဒါကုသအကာအကွယ်တဲ့ဆေးမျိုးကိုကျွန်တော်တို့တောက်တင်တယ်လို့ကျွန်တော်တို့ယူဆရတယ်။အဲ့တော့အကာအကွယ်တဲ့ဆေးမျိုးတွေမှာများသောအားဖြင့်ဗါရီကျွန်တော်တို့သုံးလို့ရှိလဲဆိုတော့ beta blocker တွေရှိမယ်၊ calcium channel blocker တွေရှိမယ်၊တချို့တက်တဲ့နေရာမှာသုံးတဲ့ဆေးတွေရှိမယ်။ဒါတချို့ကဒီဟိုမှာပေါ့ဒီစိတ်တဲ့စိတ်ကြတဲ့နေရာမှာသုံးတဲ့ယောဂဆေးမျိုးတွေရှိတယ်။အဲ့လိုဟာလေးတွေကိုပဲကျွန်တော်တို့ဒီဟိုဒီဟိုခေါင်းကိုက်တဲ့နေရာမှာကျွန်တော်တို့သုံးလို့ရှိတယ်ပေါ့နော်။အဲ့တော့အဲ့လိုမျိုးကာကွယ်တဲ့ဆေးတွေဆိုလို့ရှိရင်ဘယ်လောက်တောက်ရလဲဆိုတော့များသောအားဖြင့်6လနဲ့တစ်နှစ်တောက်ကြရတာများတယ်။အဲ့တော့တချို့တွေက6လနဲ့တစ်နှစ်တောက်ပြီးတော့ဖြတ်လိုက်တဲ့အခါမှာခေါင်းပြန်မကိုက်တော့ဘူး။ဒါမှမဟုတ်ရှင်လဲသူ့ရဲ့ဟိုအကိုက်ကညော့သွားတယ်လို့ပါလို့ဒီရဲ့ဟိုအစွမ်းကိုတည်တည်တာကျွန်တော်တို့တွေ့ရတယ်ပေါ့။ဒါပေမဲ့တချို့လူတွေကကြလို့ရှိရင်တော့ဖြတ်ပြီးသွားတဲ့အခါမှာပြန်ပြီးတော့ပြန်ကိုက်လာတဲ့အတွက်ကြောင့်ဒီကောင်တွေကိုပြန်ပြီးတော့တစ်နှစ်ထက်ပို့ပြီးကြာကြာရှည်ရှည်ဆွတ်တော့တာမျိုးတွေရှိတယ်ပေါ့နော
်အဖြစ်များတဲ့ဝေနာတစ်ခုဖြစ်တဲ့ခေါင်းကိုက်ဝေနာကိုစနစ်တကျကာကွယ်ကုသနိုင်မှုအတွက်ခေါင်းကိုက်ဝေနာကာကွယ်ကုသတဲ့နည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါ်ရတန်းဇော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာသွားရစီများခင်ဗျာစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီရေးစီးပွားရေးလူမှုရေးအခြေအနေအရရနဲ့ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာကတုံ့ပြန်မှုတွေနဲ့ပတ်သက်ပြီးဂန္ဓာလိုက်အထူးအစီအစဉ်တွေကိုဇန်နဝါရီ29ရက်ကနေဖေဖော်ဝါရီ6ရက်နေ့ထိတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတခါတော့ကိုရန်နိုင်တင်ဆက်မဲ့တပတ်တွင်းအားကစားအစီအစဉ်ကိုနားဆင်နိုင်ပါပြီ
လာဗျာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အီတလီမှာတော့နာမည်ကြီး Juventus အသင်းကိုအခုနှစ်အမဘေးပြိုင်ပွဲတွေကနေ15မှတ်ရှော့လိုက်ပါတယ်။ Juventus အသင်းဟာဘောလုံးသမားအပြောင်းအရွှေ့ကိစ္စတွေမှာမမှန်မကန်လုပ်တာကြောင့်အခုလို15မှတ်ရှော့ဖို့ဘောလုံးသမားအပြောင်းအရွှေ့နဲ့ဆိုင်တဲ့အီတလီတရားရုံးကပြီးခဲ့တဲ့တပတ်ကဆုံးဖြတ်လိုက်တာဖြစ်တယ်လို့အီတလီဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားလိုရှင်းနေတဲ့ဘက်ကကိုမတ်ရှော့ဖို့ရှောက်ထားခဲ့ပြီမဲ့တရားရုံးကနောက်ဆုံးမှာ15မတ်အထိရှော့ဖို့ဆုံးဖြတ်ခဲ့တာပါ။ဒါပြင်အသင်းရဲ့ဥက္ကဋ္ဌဟောင်း Andrea Agnelli ကိုလည်းဘောလုံးလောကကနေနှစ်နှစ်ထုတ်ပယ်လိုက်တယ်လို့ Juventus အားကစား Director ဟောင်း Fabio Patrizzi ကိုလည်းနှစ်နှစ်ခွဲထုတ်ပယ်လိုက်တယ်လို့အားကစား Director တူဖြစ်တဲ့ Pavel Nedved ကိုလည်း၈လပြိတ်ပင်လိုက်ပါတယ်။ ဒီဘက်နဲ့သတင်းကတော့သူတို့အနေနဲ့ဘောလုံးလောကရဲ့စီးမြင်နေစံသတ်မှတ်ချက်တွေတိုင်လောက်တာဖြစ်ပြီးတော့ဇုံတရားအမားကျူးလွန်ခဲ့ခြင်းမရှိဘူးလို့ရင်းဆိုလိုက်ပါတယ်နော်ဇိုနောက်တန်းလူဟောင်ဒန်နီအယ်ဘတ်ကတော့မြို့သမီးတူကိုလိမ်ပိုင်းဆိုင်ရာစော်ကားတယ်ဆိုတဲ့အမှုနဲ့ဖမ်းလိုက်ပါတယ်ဒန်နီအယ်ဘတ်ဟာဘာစလိုနာမြို့ကညကလပ်တစ်ခုမှာမြို့သမီးတူကိုအဲ့ဒီမြို့သမီးရဲ့စံနာမပါဘဲတီးပါစော်ကားခဲ့တယ်ဆိုပြီးတော့တိုင်ကြားခံခဲ့ရတာကြောင့်သူ့ကိုဘာစလိုနာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲဒီနောက်ဘာစလိုနာတရားရုံးကတောက်ကြနေမှာစစ်ဆေးပြီးတော့သူ့ကိုအမှတ်ကံမပေးဘဲယမန်နဲ့ထောင်ကိုပို့လိုက်ပါတယ်။ဒန်နီအယ်ဗတ်စ်ဖက်ကတော့သူ့အနေနဲ့ကလပ်မှာကပ်ပြီးတော့ပြောနေတာသာဖြစ်ပြီးတော့အဲ့ဒီအမျိုးသမီးကိုလည်းသူမသိသလိုအမျိုးသမီးတူကိုဘာကြောင့်အဲ့လိုလောက်ရမှာလဲဆိုပြီးသူမလုပ်ဘူးဆိုပြီးတော့ရင်းဆိုလိုက်ပါတယ်။ဒန်နီယယ်ဘတ်ဟာမက္ကဆီကိုနိုင်ငံကပူမတ်အသင်းမှာကစားနေတာဖြစ်ပြီးတော့အခုပြဿနာကြောင့်ပူမတ်အသင်းဘက်ကလည်းစာချုပ်ကိုဖျက်သိမ်းပြီးတော့သူ့ကိုအသင်းကနေထုတ်ပယ်လိုက်ပါတယ်
။con la información acontecida hoy sobre el proceso legal que enfrenta el jugador Daniel
Alves. Spain နိုင်ငံမှာ Dennis Alves တရားဥပဒေကြောင့်အမှုရင်ဆိုင်နေရတာနဲ့ဖမ်းဆီးခံလိုက်ရတဲ့တဲ့ရင်ကြောင့် The National University Club Pumas အသင်းအနေနဲ့ဒီကနေ့ကစပြီးဒန်နီစ်အယ်ဘတ်စ်နဲ့စာချုပ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်ပါတယ်ကျွန်တော်တို့အသင်းရဲ့စံတန်ဘိုးတွေကိုချိုးဖောက်တဲ့ဘယ်သူ့ကိုမဆိုကျွန်တော်တို့အသင်းအနေနဲ့တီးခံသွားမှာမဟုတ်ဘူးဆိုတာကိုဒီဆုံးဖြတ်ချက်နဲ့ထပ်လောင်းအတည်ပြုလိုက်ပါတယ
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပြီးတော့အာဆနယ်နဲ့မန်ချက်စတာယူနိုက်တက်လီဗာပူးနဲ့ချယ်ဆီတို့တွေ့ခဲ့ကြပါတယ်တနင်္လာကတော့မပေးစရာအလယ်မှာရောက်နေကြတဲ့လီဗာပူးနဲ့ချယ်ဆီတို့အန်ဖီးလ်မှာကစားခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိတည်ကျသွားခဲ့ပါတယ်။ချယ်ဆီကပွဲဆောင်2မိနစ်မှာတဂိုးသွင်းခဲ့ပေမဲ့လည်းအငင်းပွားစရာ VAR ဆုံးဖြတ်ချက်ကြောင့်ဂိုးမရပဲနောက်ဆုံးမှာဂိုးမရှိတည်ကျသွားခဲ့တာပါ။တနင်္လာနေ့ကတော့ဇယားထိတ်ကဥဆောင်နေတဲ့အာဆနယ်နဲ့မန်ချက်စတာယူနိုက်တက်တို့အမရစ်ကွင်းမှာကစားခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ပွဲပြီးကနေ89မိနစ်အရောက်မှာအာဆနယ်တိုက်စင်ဘူအန်ကက်ဒီယာသွင်းတဲ့နောက်ကျဂိုးနဲ့အာဆနယ်က3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ
်။ That doesn't think that's get much better than that. It was a beautiful moment. A really special one.
အခုလိုနောက်ဆုံးမိနစ်မှာအနိုင်ဂိုးရတာတဲ့ပိုကောင်းတာတော့ရှိမှမထင်ပါဘူး။တကယ်လှပပြီးတကယ်ကိုကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကအနိုင်ဂိုးရဖို့လုပ်နေပြီးဂိုးကမရမရဖြစ်နေတာပါ။ဒါပေမဲ့နောက်ဆုံးမှာရလိုက်တာပါ
။မန်ယူနိပြအရိုက်တန်ဟတ်ကတော့ဒီပွဲရှုံးတာဟာသူကစားသမားတွေရဲ့အူးချင်းအမားတွေကြောင့်ရှုံးတာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ
်။ This moment I'm annoyed and I also told the players if you want to win trophies titles you have to change our mentality.
ပွဲရလာတဲ့ပတ်သက်ပြီးခုကျွန်တော်အနေနဲ့စိတ်နှောင့်ယှက်ဖြစ်မိပါတယ်။ကျွန်တော်ကစားသမားတွေကိုလည်းဆူဖလားတွေရကျင်နေဆိုရင်ကျွန်တော်တို့ရဲ့စိတ်ဓာတ်တွေပြောင်းရမယ်လို့ပြောလိုက်ပါတယ်။ဘာကြောင့်လဲဆိုတော့ခုလိုရေးကြီးတဲ့ပွဲမှာအမားကြီး၃ခုလုပ်ပြီးတော့၃ခုပေးလိုက်ရတာမျိုးမဖြစ်သင့်ပါဘူးအထူးသဖြင့်နောက်ဆုံး၅ပါအဲ့ဒီလိုအချိန်မျိုးမှာကျွန်တော်တို့အခုပေးလိုက်ရသလိုမျိုး၅ပေးလို့မရပဲတမတ်ရအောင်ယူရမှာဖြစ်ပါလေ
မယူသေးဒီပွဲရှုံးတာဟာတန်ခါပြောသလိုတူးချင်းစီရဲ့အမားတွေကြောင့်ဖြစ်တဲ့အဖြစ်ဒီပွဲမှာသူ့ရဲ့ပွဲထွက်လူစည်းရင်းကြောင့်လည်းပါတယ်လို့ပြောရမှာဖြစ်ပါတယ်ကာဆမီရိုမပါနိုင်လို့ကွင်းလေခန်းစပိုင်းအားနေနေတဲ့မန်ယူသင်းဟာနောက်တန်းမှာလည်းမန်စီးတီးပွဲအထိအထိုင်ကျနေတဲ့နောက်တန်းလျောက်ကိုဆက်မကစားပဲပြောင်းပစ်ခဲ့တာကခန်းစပိုင်းမှာအားနေစေခဲ့သလိုတိုက်စစ်မှာလည်းခြေစွမ်းပြနေတဲ့ဂနာချူအစားအခုမှရောက်လာတဲ့ဗိုက်ခေါ့စ်ကိုပွဲစကတည်းကထည့်ကစားတာတွေကမန်ယူသင်းရဲ့ကစားပုံကိုထိခိုက်စေခဲ့ပြီးတော့ဒါဟာတန်ဟတ်ရဲ့အမားလို့သုံးသပ်ရမှာဖြစ်ပါတယ်မန်ယူသင်းဟာဒီပွဲရှုံးတာကြောင့်ညူကာဆောနဲ့အမတ်တူ39မှတ်နဲ့အဆင့်၄နေရာကိုရောက်သွားပြီးတော့အာဆနယ်အသင်းကတော့19ပွဲအပြီးပွဲစဉ်တစ်ဝက်ကြိုးချိန်မှာအမှတ်50နဲ့ဒုတိယနေရာကမန်စီးတီးတက်တပွဲရော့5မှတ်အသာနဲ့ဇယားထိတ်ကနေဦးဆောင်နေပါတယ်။အာဆနယ်နေနဲ့ဒီဘောလုံးရာသီဒုတိယဝက်မှာဒီလိုမျိုးခြေစွမ်းကိုဆက်ပြီးတော့ထိန်းထားနိုင်မလားဆိုတာကတော့ဂန်နာစတန်နေအတွက်တော့ရင်ခုန်စရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားပြောင်းရှိတဲ့ဘက်ကိုကြည့်ရမယ်ဆိုရင်တော့ Brighton မှာကစားနေတဲ့ Belgian Townman ကစားသမား Trossard ကို Arsenal ကပေါင်28သန်းနဲ့ဝယ်ပြီးတော့ဒေးနေခွဲစာချုပ်ချုပ်လိုက်ပါတယ်။ Spain ဘက်မှာတော့ Atletico Madrid အသင်းက Barcelona မှာကစားနေတဲ့ Netherlands ကွင်းလယ်လူ Memphis Depay ကို Euro 3သန်းနဲ့ဝယ်လိုက်ပါတယ်။ Atletico Madrid အသင်းက Depay ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်ပြီးတော့နီးပြ Diego Simeone ကတော့ Depay ကိုအကောင်းဆုံးခြေစွမ်းပြန်ရအောင်လုပ်မယ်လို့ပြောပါတယ်။ ဂျာမနီမာရာဘိုင်မြူနစ်အသင်းကတော့မွန်ချင်ကလပ်ဘအသင်းမှာကစားနေတဲ့ဆွစ်ဇာလန်ဂိုးသမားယန်ဆော်မာကိုခေါ်လိုက်ပါတယ်။ဘိုင်ကဆော်မာကိုခေါ်ဖို့အတွက်ယူရို၈သန်းလောက်ပေးရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြကြပါတယ်။ဘိုင်ယန်အသင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကနင်းရှော့စီနဲ့ခြေတော့ကျိုးသွားခဲ့တဲ့ဂျာမနီဂိုးသမားမန်ညိုနိုအနေမှာအစားထိုးဖို့အတွက်ဆော်မာကိုအခုလိုခေါ်လိုက်တာလည်းဖြစ်ပါတယ်။နီးပြတွေဘက်မှာတော့ Elvin အသင်းကနီးပြ Frank Lambert ကိုတနင်္လာနေ့မှာနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ Elvin အသင်းဟာဒီနေ့ဘောလုံးရာသီမှာ3ပွဲနိုင်6ပွဲတည်း12ပွဲရှုံးပြီးတော့15မှတ်နဲ့ဒန်းစင်းစုံကအဆင့်16နေရာမှာရောက်နေတာကြောင့် Lambert ကိုနီးပြဖြစ်ကနေတနင်္လာနေ့မှာထုတ်ပယ်လိုက်တာဖြစ်ပါတယ်
။ Fernando Santos
အချိန်ထဲမှာပဲပိုလန်အသင်းကတော့ Portuguese နီးပြဟောင် Fernando Santos ကိုနီးပြဖြစ်ခန့်လိုက်ပါတယ်။စန်တိုစာပြီးခဲ့တဲ့ကမ္ဘာဖလားမှာပေါ်တူဂီအသင်းနဲ့ quarter final အထိရောက်ပြီးတဲ့နောက်အဲ့ဒီမှာမော်ရိုကိုကိုရှုံးပြီးတော့အသင်းနဲ့လမ်းခွဲခဲ့တာဖြစ်ပါတယ်။ဒီဘက်မှာလည်းနယ်ဇာလန်ဘောလုံးအသင်းကတော့နီးပြဟောင်းရော်နယ်ကိုမန်ကိုနီးပြဖြစ်တဲ့ဒုတိယအကြိမ်ခန့်လိုက်ပါတယ်။ရော်နယ်ကိုမန်ဟာ2018မှာတုန်းကလည်းတစ်ကြိမ်နယ်ဇာလန်အသင်းကိုနီးပြလုပ်ခဲ့ပြီးတော့ Euro 2020ခြေစစ်ပွဲအောင်မြင်အောင်ဆွမ်းဆောင်ပေးခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ကြောင့်ပြိုင်ပွဲကိုရွှေ့လိုက်ရပြီးတဲ့နောက်သူ့ရဲ့ကလပ်သင်းဟောင်းဖြစ်တဲ့ဘာစီလိုနာအသင်းကနီးပြနေရလစ်လက်တဲ့ချိန်မှာနယ်သာလန်နီးပြဖြစ်ကနေထွက်ပြီးတော့ဘာစီလိုနာနီးပြဖြစ်သွားလုပ်ခဲ့ပါတယ်။ဒါပေမဲ့ဘာစီလိုနာမှာမျောလင့်ထားသလိုအောင်မြင်မှုမရတာကြောင့်တစ်နှစ်ကျော်ပဲခံခဲ့ပြီးတော့အခုတစ်ခါမှနယ်သာလန်အသင်းကဘန်ဟောင်းရဲ့နေရာမှာအစားထိုးဖို့ရော်ဘတ်ကိုမန်ကိုခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုရင်နိုင်တင်ဆက်တဲ့တပတ်တွင်းထူးခြားတဲ့အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မေဖော်လန်ဒေသမှာကလာဒမိုဘန်ငွေဘတ်တန်ပေါင်း900လောက်တန်ဖိုးရှိတဲ့ရွှေတရီကန်ထုတ်ကိုသုံးလုံးတစိမ့်ပါစိတ်ကြွဆေးပြအလုံးဝင်6တန်းနဲ့အတူမွေးရမောင်ခိုသမားတောင်ပေါ်တိုင်းရင်သား5ဦးကိုဖမ်းမိခဲ့တယ်လို့ January 25ရက်နေ့ကဗန်ကောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမွေးစေဝါနေနေအဖွဲ့ကပြောဆိုခဲ့ပါတယ်။နောက်လာမယ့်လပိုင်းတွင်ရုရှားကထိုးစစ်ကြီးတစ်ခုဆင်နွှဲလာခဲ့ရင်ယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်လို့Abraham တင်ကား30ဒဇီပေးမယ်လို့ဗိုလ်ထုနေ့တုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထုတ်ပေါ်ကြေညာပါတယ်။ဒီလိုတင်ကားတွေပေးလိုက်တဲ့ဟာအမေရိကန်အနေနဲ့ယူကရိန်းကိုမစုံမနစ်ကူညီသွားမယ်ဆိုတဲ့တန်ဋိဌာန်ကိုဖော်ပြလိုက်တာဖြစ်တယ်လို့ယူကရိန်းတပ်ဖွဲ့တွေရဲ့အရေးချင်းကိုလည်းယုံကြည်စိတ်ချတဲ့အတွက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။ယူကရိန်းရှေ့ဘက်ကျန်ကလူဟတ်စ်နဲ့ဒုံဆက်ဒေသတွေမှာခွဲထွက်တော့အောင်လှုပ်ဆောင်တာအတွက်ရောမလေးရှားပိုင်းMH70 ခီးတဲ့လေယာဉ်ကိုပစ်ချခဲ့တဲ့လို့ရအတွက်ပါရုရှားရဲ့လူအခွင့်ချိုးဖောက်မှုတွေအဖြစ်ယူကရိန်းနဲ့နယ်သာလန်နိုင်ငံတွေကတရားစွဲဆိုတင်ပြခဲ့တဲ့အမှုကိုဥရောပလူအခွင့်ရေးတရားရုံး ECHR ကလက်ခံလိုက်ပါတယ်။ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းမြို့တဲ့မြို့ဖြစ်တဲ့အော်ဒက်ဆာမြို့ကိုကုလသမဂ္ဂ UNESCO ကကမ္ဘာ့ရှေ့ဟောင်းအမွေအနှစ်အဖြစ်ဗုဒ္ဓဟူးနေ့ကအသိအမှတ်ပြုလိုက်ပါတယ်။နိုင်ငံပေါင်း22နိုင်ငံမဲခွဲရရမှာထောက်ခံမဲ6မဲနဲ့ပေးခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။မြန်မာပြည်ရဲ့ကြာသာပတိနေ့မနေ့ခင်းဒီအစီအစဉ်ကိုထုတ်လွှင့်ရမှုအဖြစ်တာဝန်ယူခဲ့သူကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကျွန်တော်တို့ရဲ့ဒေးစာရဲ့ဒီကိုဂျင်မီကုတ်နဲ့ဒါရစ်မစ်တို့ဖြစ်ကြပါတယ်။ကြာပရင်းဒီ VOA အစီအစဉ်တွေကိုမနက်6နိုင်နဲ့9နိုင်အထိထုတ်လွှင့်ကြတာဖြစ်ပါတယ်ခင်ဗျာ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာရှိကြပါစေ။ကျွန်တော်ညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.